Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32 kHz 9383ညနဲ့9383ည line meter 51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမုံနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကိုဝေဖန်တိုက်ခိုက်ခဲ့တဲ့တောင်ကိုရီးယားခေါင်းဆောင်ကိုမြောက်ကိုရီးယားဘက်ကတုံ့ပြန်တိုက်ခိုက်လိုက်ပါတယ်။ထောင်နဲ့ချီတဲ့အာမေးနီးယားလူမျိုးစုတွေတင်းလာနေကနာဂိုယာခရာဘတ်ဒေသကိုစွန့်ခွာခဲ့ကြပါတယ်။ရိုဟင်ဂျာတွေနစ်နာမှုအတွက် Facebook ကရော့ကြီးပေးဖို့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတင်းနာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြမအရင်နဲ့ပတ်သက်ပြီးတော့ကုလဘက်ကစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုတာပဲရှိပြီးတော့ထိရောက်အောင်မလုပ်နိုင်ဘူးဆိုတော့ဝေဖန်ချက်တွေရှိနေချိန်မှာပဲဒီနှစ်ကုလအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဘာတွေထူးနိုင်မှာသလဲဆိုတဲ့သတင်းပေးပို့ချက်နောက်ကချင်ပြည်နယ်ဖားကန့်စစ်ဘက်ရေးရာလုံခြုံရေးတပ်ဖွဲ့စာရဖရုံကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့မြစ်ကြီးနားခြေဆိုင်လေတဲ့စခန်းကိုလည်းဒေသခံပြည်သူကာကွယ်ရေးတပ်တွေကရှော့တိုက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်
ဆရာပါယုံတယုံကိုဝင်ပြီးတယ်ဝင်တတ်တယ်ဆိုတော့ကြားပါတယ်။အောင်ကြသက်ဆန်းဘက်မှာတော့ KA ဘက်ကလင်းလင်းကြီးတဲ့ပစ်တာ။နောက်ဒုံနဲ့ပစ်တာ။အဲသူတို့ဘက်ကလည်းလင်းလင်းကြီးနဲ့ပြန်ပစ်တာ။အန်လန်ပေါ့
။ကချင်ဘက်ကစီရဲအခြေအနေနောက်ဆုံးကိုမကြခင်မှာနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးပါပါ။အခုချိန်ဆုံးကတော့ခိတ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်
။ရုရှားသိမ်းပိုက်ထားတဲ့ပင်လယ်နက်နဲ့ခရိုင်းမီးယားကျွန်းဆွယ်တွေကိုလာရောက်တိုက်ခတ်လိုက်တဲ့ယူကရိန်းရဲ့ drone တွေကိုရုရှားရဲ့လေကြောင်းရန်ကာကွယ်တပ်တွေကပြန်ပြီးပစ်ချနိုင်ခဲ့တယ်လို့ရုရှားဘက်ကဒီနေ့ပဲသတင်းထုတ်ပြန်ထားပါဗျ။ Kursk ဒေသမှာ drone နှစ်စင်း၊ Bryansk ဒေသမှာနောက်ထပ် drone နှစ်စင်းကိုလည်းပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနက Telegram မှာပြောသားထားပါဗျ။ Kursk ဒေသအုပ်ချုပ်ရေးမှူးRoman Starovice ကတော့အိမ်အများပြားနဲ့အုပ်ချုပ်ရေးဆိုင်ရာအဆောက်အုံတွေပျက်စီးသွားပြီမဲ့အသေးပြောက်သတင်းတော့မရသေးဘူးလို့ပြောပါတယ်။ရုရှားရဲ့ညဘက်တိုက်ခိုက်မှုတွေမှာ drone 16စင်း cruise drone 12စင်းတင်းမောဖြတ် drone 2စင်းပါဝင်တယ်လို့လည်းယူကရိန်းစစ်တပ်ကဒီနေ့ပဲပြောပါတယ်။ Iran လို Shahed drone 16စင်း cruise drone 12ခုကိုတော့ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလေကြောင်းရန်ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။အဓိကတိုက်ခိုက်ခံရတဲ့ Odessa ဒေသမှာအမျိုးသမီးတူဒဏ်ရာရခဲ့ပြီးကိုလောင်ယုံကုန်းလောင်ယုံတစ်ခုနဲ့အိမ်တလုံးပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းသမ္မတဗလော်ဒီမီယာဇလန်စကီကတော့ပြီးခဲ့တဲ့အပတ်ကအမေရိကန်နဲ့ကနေဒါနိုင်ငံကိုသွားခဲ့တဲ့သူ့ရဲ့ခီးစဉ်ကိုအလွန်အကျိုးဖြစ်ထွန်းတဲ့ခီးစဉ်ဖြစ်ပြောထားတယ်လို့နှစ်နိုင်ငံစလုံးကနေအကာအကွယ်ရေးအကူအညီတွေလုံခြုံစွာရရှိထားတယ်လို့လည်းသူ့ရဲ့ညစဉ်ပြောတဲ့မိန့်ခွန်းမှာပြောကြားထားပါတယ်ရှင်။
လုံခြုံရေးအတွက်တင်းကျပ်တဲ့စီကံသစ်တွေနဲ့ကုံတွယ်ရေးမှာသဘောထားကွဲပြားမှုတွေရင်ဆိုင်နေရချိန်မှာပဲတရုတ်နိုင်ငံမှာစီးပွားရေးလုပ်နေတဲ့ဥရောပကုမ္ပဏီတွေဟာသူတို့ရဲ့ရည်တည်ချက်ပေါ်မေးခွန်းထုတ်စရာတွေတိုးလာနေတယ်လို့ EU ဥရောပတမကကော်မရှင်နာမင်းကြီးကဘယ်လ်ဂျင်းမြို့တော်မှာဒီကနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံဦးတည်နေတဲ့လမ်းကြောင်းပေါ်မှာဥရောပကုမ္ပဏီတွေကစိုးရိမ်လာနေကြတယ်လို့ဘယ်လ်ဂျင်းမြို့တော်မှာရှိတဲ့စင်ကွာတက္ကသိုလ်မှာရဲ့မေးခွန်းမှာကော်မရှင်နာမင်းကြီးဘယ်လ်တစ်ဒွန်ဘရိုစကီကပြောသွားတာဖြစ်ပါတယ်။ဒီအတွက်ကုမ္ပဏီတွေဟာသူတို့ရဲ့အနေအထားပေါ်မေးခွန်းပြန်ပြီးတော့ထုတ်နေတယ်လို့လည်းပြောပါတယ်။စီးပွားရေးလုပ်ငန်းတွေအတွက်အကြီးအကျယ်စိုးရိမ်စရာကိစ္စဖြစ်နေလေ။တရုတ်နိုင်ငံကအသစ်ပြထမ်းလိုက်တဲ့နိုင်ငံခြားဆက်ဆံရေးဥပဒေသင့်နဲ့တရှိုးထောက်လန်းမှုတိုက်ဖြတ်ရေးဥပဒေပြင်ဆင်ချက်တွေကိုထောက်ပြခဲ့တာပါ။လို့တလို့အထိပယ်ကောက်ယူနိုင်တဲ့ဥပဒေပြထမ်းချက်တွေပါဝင်နေတယ်လို့လည်းပြောပါတယ်။ဥရောပကုမ္ပဏီတွေအနေနဲ့လိုက်နာရမယ့်စီကံတွေကိုနားလည်ဖို့ခက်ခဲသလိုစီးပွားရေးလုပ်ငန်းတွေအတွက်ယုံကြည်မှုကျဆင်းစေပြီးတော့ယင်းဒီမြုံနှံမှုအသစ်တွေလည်းအဟန့်အတားဖြစ်စေတယ်ဆိုပြီးတော့သတိပေးခဲ့ပါတယ်။ EU ဥရောပကော်မရှင်နာမင်းကြီးရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာတော့တရုတ်နိုင်ငံကစီးပွားရေးဆိုင်ရာအဆင့်မြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားပါတယ်ရှင်။
ရုရှားနိုင်ငံကိုမကြာခင်ကတွားရောက်ခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းရဲ့ခရီးစဉ်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတောင်ကိုရီးယားသမ္မတယွန်းဆွတ်ယူကဝေဖန်ပြောဆိုခဲ့တဲ့အတွက်မြောက်ကိုရီးယားဘက်ကဒီနေ့ပဲတုံ့ပြန်ထုတ်နှက်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနဲ့ရုရှားကြားဆက်ဆံရေးဟာအိမ်နီးချင်းနှစ်နိုင်ငံကြားပုံမှန်ဖြစ်ရိုးဖြစ်စဉ်နီးကပ်တဲ့ဆက်ဆံရေးလို့လည်းတုံ့ပြန်ထားပါတယ်။ယူကရိန်းစစ်ပွဲအတွက်ရုရှားကိုမြောက်ကိုရီးယားကကူညီခဲ့တယ်လို့မြောက်ကိုရီးယားရဲ့လက်နက်တိုးမြင့်ရေးအစီအစဉ် အခုလေရုရှားဘက်ကတုံ့ပြန်ကူညီတာမျိုးလှုပ်လာခဲ့မယ်ဆိုရင်ဒါဟာတောင်ကိုရီးယားကိုဓာတ်ရက်ရန်ဆလိုက်တဲ့လှုပ်ရက်ပဲလို့တောင်ကိုရီးယားသမ္မတကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုခဲ့ပါတယ်။တောင်ကိုရီးယားသမ္မတဟာရုရှားနဲ့ပူးပေါင်းဆောင်ရွက်မှုကိုမလိုမုန်းထားတဲ့သူအမေရိကန်ပြည်ထောင်စုကပြောကျင်တာတွေကိုပြောပေးတဲ့အတန်ချဲ့ဆက်တက်တက်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားဘိုင်း KCN နဲ့သတင်းကထုတ်လွှင့်သွားခဲ့ပါသေးတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟာပြီးခဲ့တဲ့သတင်းဘက်ကတပတ်ကြာရုရှားနိုင်ငံကိုတွားရောက်ခဲ့ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကလည်းစစ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အတွက်ခရီးစဉ်တွင်မှာဂရိကဝတ်ပေးခဲ့ပါတယ်ရှင
်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော်စတင်ဟာလုံခြုံရေးနဲ့အကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးဆိုင်ရာဆွေးနွေးပွဲအတွက်ကင်ညာနိုင်ငံကိုတနင်္လာနေ့ကတွားရောက်ပါတယ်။ကင်ညာကိုမထွက်ခွာခင်မှာတော့ဂျီဘူတီနိုင်ငံမှာရှိတဲ့ကန့်လီမွန်နီရေရေဒက်အခြေစိုက်စခန်းမှာတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံပါတယ်။ပြီးခဲ့တဲ့ဧပြီလဆူဒန်နိုင်ငံရဲ့ပဋိပက္ခတွေအတွင်းမှာအမေရိကန်တန်တမန်တွေကိုကယ်ထုတ်ပေးနိုင်ခဲ့တဲ့အပေါ်မှာချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်
။ I appreciate your partnership on strengthening maritime security and domain awareness. We're committed to continuing to work together to eliminate the causes of conflict.
အမေရိကန်ကာကွယ်ရေးဝန်ကြီးပြောသွားခဲ့တာကတော့9/11တိုက်ခိုက်မှုအပြီးမှာအစိုးရအကြမ်းဖက်တပ်ဖွဲ့တွေကိုတံပြန်နိုင်မှုကြိုးပမ်းတဲ့အနေနဲ့ဒီအခြေစိုက်စခန်းကိုတည်ဆောက်နိုင်ခဲ့တဲ့အကြောင်းလုံခြုံရေးအတွက်ကာကွယ်လှုပ်ဆောင်မှုတွေမှာဒီနေရာကအရေးပါတဲ့ကဏ္ဍမှာရှိခဲ့တယ်ဆိုတဲ့ကောင်ကိုဝင်းကြီးအော်စတင်ကပြောဆိုသွားတာဖြစ်ပါတယ်။ကာကွယ်ရေးဝင်းကြီးလွိုက်အော်စတင်ဟာတနင်္ဂနွေနေ့တုန်းကအာဖရိကအခြေပိုင်းကဂျဘူတီနိုင်ငံမှာရှိတဲ့ဂျဘူတီခေါင်းဆောင်လေးအပြင်ဆိုမာလီသမ္မတနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဖရိကမှာအမေရိကန်အဓိကအခြေစိုက်စခန်းလက်ခံတည်ဆောက်ခွင့်ရခဲ့ပြီးတော့ဆိုမာလီအစွန်းရောက်တွေကိုတိုက်ထုတ်နိုင်မှုအတွက်ပံ့ပိုးပေးတဲ့အပေါ်မှာလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ဆိုမာလီနိုင်ငံထဲကအယ်ရှာဘတ်တိုက်ခိုက်ရေးသမားတွေကိုဆိုမာလီတပ်ဖွဲ့ဝင်တွေတိုက်ခိုက်ချေမှုန်းခဲ့တဲ့အပေါ်မှာသူကချီးကျူးပြောဆိုခဲ့သလိုပဲအကြမ်းဖက်တိုက်ခိုက်မှုနေရာမရွေးအချိန်မရွေးပေါ်ပေါက်နိုင်တဲ့အပေါ်သတိရှိကြဖို့ကိုလည်းပြောကြားခဲ့ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ57 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေကိုစစ်တပ်ကရှင်းလင်းတုတ်တင်ရာမှာ Facebook ရဲ့တာဝန်မကင်းခဲ့တာကြောင့်မိခင်ကုမ္ပဏီဖြစ်တဲ့ Meta ကနေနာဂျီအ мян ဆုံးပေးဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်။တိမ်နဲ့ချီတဲ့ရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့2018ခုနှစ်ကစစ်တပ်ရဲ့နေမည်ရှင်းလင်းတဲ့စစ်ဆင်ရေး6နှစ်ပြည့်တဲ့အထိနေနာမှုတွေအတွက်တာဝန်ယူမှုမရှိသေးဘူးလို့လည်းဒီကနေ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ Meta ကုမ္ပဏီဟာအ мян ဆုံးရဖို့ကသာရှေ့ရှုခဲ့ပြီးရိုဟင်ဂျာတွေပေါ်အမုန်းပွားစေမယ့်ကိစ္စတွေကို Facebook လူမှုကွန်ရက်ကနေထပ်ဆင့်ပြန့်နှံ့စေခဲ့တဲ့လုပ်ရည်တွေအတွက်တာဝန်ရှိတယ်လို့လည်းဆွဆွဲထားပါဗျ။လူခွင့်ရင်ပြဿနာတွေမှာလူမှုကွန်ရက်မီဒီယာတွေရဲ့ပါဝင်ပတ်သက်မှုအတွက်အဆိုးရွားဆုံးနဲ့အထင်ရှားဆုံးဥပမာဖြစ်ခဲ့ပေမဲ့ရိုဟင်ဂျာတွေဟာ Meta Community ထံကနေပြီးတော့နေနာကြေးရဖို့စောင့်ဆိုင်းနေရသေးပါပဲလို့လည်း Amnesty International ရဲ့ဤပညာဆိုင်ရာအကြီးအကဲ Patton Brand ကပြောပါဗျ။နေနာကြေးအ мян ဆုံးပေးပြီးနောက်ထပ်အလားတူမဖြစ်ရအောင်ပြင်ပခြင်းအပြင်ရိုဟင်ဂျာတွေပေါ်ကျွန့်ဝင်ခဲ့တဲ့လုပ်ရည်တွေအတွက်မီတာကုမ္ပဏီကတာဝန်ယူဖို့အချိန်တန်ပြီလို့လည်းပြောပါရယ်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်မကင်းကြောင်းလူအခွင့်အရေးအဖွဲ့တွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက် Facebook ကစစ်တပ်ရဲ့အကောင့်တွေစာမျက်နှာတွေပိတ်တာအပါအဝင်အရေးယူဆောင်ရွက်တာတွေရှိကြောင်းတုံ့ပြန်ထားပါရယ်ရှင်
အမေရိကန်အကြီးတန်းအရာရှိတွေဟာအာမေးနီးယားနိုင်ငံကိုဒီကနေ့ပဲရောက်ရှိသွားပြီးဖြစ်ပါတယ်ခွဲထွက်ဒေသနာဂိုနိုကာရာဘတ်ကိုအဇာဘိုင်ဂျန်စစ်တပ်ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ထောင်နဲ့ချီတဲ့အာမေးနီးယားလူမျိုးစုတွေဟာတနင်္လာနေ့တုန်းကနာဂိုနိုကာရာဘတ်ဒေသကိုစွန့်ခွာထွက်ပြေးသွားခဲ့ရပါတယ်။အဇာဘိုင်ဂျန်ရဲ့တစိတ်တပိုင်းဖြစ်နေမနေထိုင်ကျင်လာတဲ့နှိမ့်ဆက်ညှဉ်းပန်းမှုနဲ့လူမျိုးသုံးတပ်ဖြတ်တာတွေကိုခံရမှဆိုရင်တဲ့အတွက်အခုလိုထွက်ခွာပြေးကြတာလို့ရိုက်တာသတင်းဌာနကိုလူမျိုးစုခေါင်းဆောင်ကပြောပါတယ်။အာမေးနီးယားဘက်ကစတက်ပနာကပ်လို့ခေါ်ပြီးတော့အဇာဘိုင်ဂျန်ဘက်ကခမ်ကပ်လို့ခေါ်တဲ့ကာရာဘတ်မြို့တော်ကဘတ်စကားတွေပေါ်မှာတော့သူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုတင်ပြီးတော့အာမေးနီးယားဘက်ကိုထွက်ပြေးနေကြတာဖြစ်ပါတယ် အာမေးနီးယားရောက်ရှိလာတဲ့ဒုက္ခသည်တွေဟာသူတို့ရဲ့ခွဲထွက်နိုင်ငံတမိုင်းကြောင့်ပြီးဆုံးသွားပြီလို့ယုံကြည်ကြောင်းရိုက်တာသတင်းဌာနကိုပြောပါရယ်အာမေးနီးယားလူမျိုးစုခေါင်းဆောင်တွေကတော့အာစကန်လို့ခေါ်တဲ့ခွဲထွက်ဒေသနာဂိုနိုကာရာဘတ်မှာဆက်ပြီးတော့ရှိနေမယ်လို့ပြောသလိုပဲဒဏ်ရာရရှိထားတဲ့သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ခွင့်ပြုဖို့နဲ့လမ်းမတွေပေါ်မှာလူစုလူဝေးတွေမလုပ်ဖို့ကိုလည်းဒေသခံတွေကိုတိုက်တွန်းထားပါရယ်အဇာဘိုင်ဂျန်နဲ့နာဂိုနိုကာရာဘတ်ခွဲထွက်ဒေသကအာမေးနီးယားလူမျိုးစုတွေဟာပြီးခဲ့တဲ့ဗုဒ္ဓဖူးနေ့ကပဲအပြစ်ခတ်ရဆေးရသဘောတူညီချက်ရရှိခဲ့ကြတာပါအကြမ်းဖက်ဝါဒတိုက်ဖျက်ရေးအဖြစ်နဲ့အဇာဘိုင်ဂျန်စစ်တပ်က24နာရီကြာစစ်ဆင်ရေးလုပ်ခဲ့ပြီးတော့နောက်တည့်ရက်မှာပဲသဘောတူညီမှုရခဲ့တာဖြစ်ပါတယ်ရှင
်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ငါးဖန်တင်းမော့တွေဝင်ရောက်တာကိုကာကွယ်ဖို့အတွက်တရုတ်ကချထားတဲ့အတားအဆီးတွေကိုဖယ်ရှားရမှာတင့်တော်တဲ့နီးလက်မှန်သမျှအသုံးပြုသွားမယ်လို့ဖိလစ်ပိုင်နိုင်ငံမျိုးသားလုံခြုံရေးအကြံပေးကဒီကနေ့ပဲပြောပါတယ်တရုတ်ပြည်သူသမ္မတနိုင်ငံကအခုလိုအတားအဆီးတွေချထားတာဟာဖိလစ်ပိုင်ငါးဖန်သမားတွေရဲ့ရိုးရာငါးဖန်နိုင်တဲ့အခွင့်အရေးကိုချိုးဖောက်တာလို့လည်းဖိလစ်ပိုင်မျိုးသားလုံခြုံရေးအကြံပေးအက်ဒရဒိုအော်နီယိုကထုတ်ပြန်ကြမှာဖော်ပြထားပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကစကာဘရော့စ်ကျွန်းတွေအနီးတစ်ဝိုက်မှာချထားတဲ့အတားအဆီးတွေကြောင့်ဖိလစ်ပိုင်ငါးဖန်သမားတွေရဲ့အသက်မွေးဝမ်းကြောင်းမှုကိုထိခိုက်စေရလို့လည်းဖိလစ်ပိုင်ကမ်းခြေဆောင်တပ်ကပြောပါရယ်တရုတ်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဝမ်ဝူပင်ကတော့အခုအငင်းပွားရေပိုင်နဲ့ဟာတရုတ်ပိုင်နဲ့ဖြစ်တယ်လို့တုံ့ပြန်ထားပါရယ်တရုတ်နိုင်ငံဟာစကာဘရော့ကျွန်းကို2012ခုနှစ်မှာဖိလစ်ပိုင်လက်ကနေသိမ်းယူခဲ့ပြီးတင်ရန်စာတာပေါ်ကျွယ်သွားတဲ့တောင်တရုတ်ပင်လယ်တွေကနယ်မြေအများစုကိုသူ့ပိုင်အဖြစ်ကြီးညာထားတာကြောင့်အငင်းပွားစရာတွေဖြစ်ပေါ်နေရပါပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နိုင်ငံတွေထဲမှာဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်စတဲ့နိုင်ငံတွေလည်းပါဝင်နေပါတယ်ရှင
်။အမေရိကန်အာကာသအေဂျင်စီ NASA ကနေပြီးတော့ရယူခဲ့တဲ့အာကာသတဲကဥက္ကာခဲဂျိုသိန်းဂျိုမွားနမူနာရယူလာတဲ့ယင်ငယ်လေးဟာပင်မအာကာသယင်ကနေလေထီးနဲ့ကဘာမြေကိုပြန်ပြီးတော့ဆင်းသက်လာနေပြီဖြစ်ပါတယ်။ဘီနူးလို့ခေါ်တဲ့ဂျိုသိန်းဂျိုမွားကို9နှစ်ကြာလေးလာခဲ့ကြတာပါ။ Osiris Rex လို့ခေါ်တဲ့အာကာသယင်တွေကနေခွဲထွက်လာတဲ့ကပ်ဆူးယင်ငယ်လေးနဲ့ကဘာမြေရဲ့အပင်ပထက်မိုင်6,300ကနေအမေရိကန်ပြည်ထောင်စုယူတာပြည်နယ်တင်ကတဲကန္နာရဲကိုပြန်ပြီးတော့ကြာဆင်းလာတာဖြစ်ပါတယ်။အရင်တုန်းကဂျပန်နိုင်ငံဟာလက်ဖက်ရည်ဇွန်တဇွန်စာဥက္ကာခဲနမူနာတွေကိုအာကာသထဲကနေရယူခဲ့ပူပါတယ်။အခုအမေရိကန်အာကာသအေဂျင်စီ NASA ကရယူလာခဲ့တဲ့နမူနာကတော့အကြီးမားဆုံးအရွယ်စားဖြစ်ပါတယ်။ဂရန်အားဖြင့်တော့250ဂရန်လောက်ရှိနိုင်တယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပါတယ်။သူတို့တည်ဆောင်လာတဲ့နမူနာဟာနေအဖွဲ့အစည်းတွေကနေကျွင်ကြံခဲ့တဲ့ဥက္ကာခဲအပိုင်းစာတစ်ခုဖြစ်ပြီးတော့နှစ်ပေါင်းတန်းနဲ့ချီပြီးတော့ထောင်ပေါင်း 4,500 လောက်ကဥက္ကာခဲဖြစ်တယ်လို့လည်းယုံကြည်ရပါတယ်။ Osiris Rex အာကာသယင်ဟာနောက်ထပ်ဂျိုသိန်းဂျိုမွားတစ်ခုကိုလည်းထပ်ပြီးတော့စူးစမ်းလေ့လာဖို့ပြင်ဆင်နေပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့အရေးကိစ္စဟာဒီကနေ့ကမ္ဘာခေါင်းဆောင်တွေရင်ဆိုင်နေရတဲ့ပြဿနာတွေကအဓိကအကျက်တဲတစ်ခုသာဖြစ်ပေမဲ့လည်းကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အပါအဝင်အာဆီယံနိုင်ငံတချို့ရဲ့အထွေထွေညီလာခံမိန့်ခွန်းမှာတခုတ်တရထည့်သွင်းပြောဆိုသွားခဲ့ပါတယ်။မြန်မာရေးနဲ့ပတ်သက်လာရင်ကုလသမဂ္ဂဟာစိုးရိမ်တဲ့အကြောင်းကိုပဲထုတ်ဖော်ပြောဆိုတာပဲရှိပြီးတော့ထိရောက်အောင်မလုပ်နိုင်ဘူးဆိုတဲ့ဝေဖန်ချက်တွေရှိနေပါတယ်။ဒါကြောင့်ဒီနှစ်အထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာအရင်နှစ်တွေကထက်ဘာတွေများထူးခြားနိုင်ပါသလဲဆိုတဲ့မေးခွန်းထုတ်မှုတွေကလည်းရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကျင်းပရာနယူးယောက်မြို့ကိုကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့မအီးတန်စင်ကသတင်းပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂထွေထွေညီလာခံထဲမှာမြမရေးနဲ့ပတ်သက်ပြီးတော့ထည့်သွင်းပြောဆိုသွားတယ်ဆိုပေမဲ့လည်းထည့်ထည့်ဝင်ဝင်ပြောဆိုသွားတာတွေနောက်ပြီးတော့လက်တွေ့လှုပ်ဆောင်နိုင်မယ်လက်တွေ့ကြတဲ့အချက်လက်တွေသိမပါဘူးဆိုပြီးတော့ဝေဖန်တာတွေလည်းရှိနေပါတယ်ရှင်။စက်တင်ဘာလ18ရက်နေ့ကနေပြီးတော့26ရက်နေ့ထိအမေရိကန်ပြည်အစိုးရနယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံနဲ့ပတ်သက်တဲ့အကြောင်းအရာတွေဆွေးနွေးသုံးသပ်ချက်တွေကိုစူးစီးပြီးတော့တင်ဆက်ပေးကြပါလိမ့်ရှင်
။ Actions are failing abysmally short.There is still time to keep rising temperatures within the 1.5 degree limit.
ကုလသမဂ္ဂထွေထွေညီလာခံစတင်နေဆိုရင်ပဲကုလသမဂ္ဂထွေထွေတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကစက်တင်ဘာလ19ရက်နေ့ကအဖွဲ့မိန့်ခွန်းပြောဆိုခဲ့ရမှာကမ္ဘာတစ်ဝှမ်းလက်တလောရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးပြောဆိုခဲ့ရဖြစ်ပြီးမြန်မာနိုင်ငံအတွင်းဆိုးရွားလာနေတဲ့နိုင်ငံရေးစီးပွားရေးခြေရာတွေကိုလည်းထည့်သွင်းပြောဆိုသွားခဲ့ပါသည်
။ In Myanmar, brutal violence, worsening poverty and repression are crushing hopes for a return to democracy. in the Middle East
မြန်မာနိုင်ငံမှာဆိုရင်ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေပိုမိုဆိုးဝါးလာတဲ့ငတ်မုံခေါင်းပါမှုတွေအပြင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်မျှော်လင့်ချက်တွေဟာလည်းရိုက်ချိုးဖျက်ဆီးခံရပါတယ်
ဒီလိုကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လာနိုင်ရဲ့အတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကအရေးပါတဲ့အကြောင်းကမ္ဘာကြီးကပထဝီနိုင်ငံရဲ့ပတိငိမှုတွေအပါအဝင်စိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ဆိုပြီးတော့လေအတွေ့အမှုချုပ်ကပြောပါသည်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်နိုင်အောင်လှုံ့ဆော်ပေးကြဖို့ပြည်ရဲ့တောက်ကြနေတုန်းကကုလသမဂ္ဂထွေမိလာကမှာတောင်းဆိုသွားခဲ့ပါသည
်မြန်မာတကေဘာဂျောပူဘောဘတ်စတူချိုရိုဟင်ဂျာဂျာနဂိုစတီဘတ်စတူချိုဟဝါ6ဘတ်ချောပူနိုဟေချေ
ရိုဟင်ဂျာတွေမြန်မာနိုင်ငံကနေထွက်ပြေးလာရတာအခုဆိုရင6နှစ်ရှိနေပြီဘင်္ဂလားဒေ့ရှ်ကယာယီခိုလုံခွင့်ပေးထားတာဖြစ်ပါတယ်သူတို့တွေဟာနေရက်ရင်းပြန်ပြီးအေးချစ်ချစ်နေလို့တဲ့ဆန္ဒရှိတာကြောင့်ဒီဒုက္ခတွေတွေနေပြန်နိုင်အောင်လုပ်ပေးရပါလိမ့်မယ်
အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရတ်တုံမာဆူတီကတော့မြမရေးဖြစ်ခြင်းပေါ်ရှေ့တောင်အာရှနိုင်ငံများအသင်းကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ရင်အင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂထွေညီလာခံမှာစနေနေ့တုန်းကတိုက်တွန်းသွားပါတယ
် We must uphold respect for international law particularly on Myanmar
မြမနိုင်ငံနဲ့ပတ်သက်လို့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖို့နိုင်ရေးဟာအဓိကမူအဖြစ်နဲ့ရှိနေစေဖြစ်ပါတယ်ဆရာနာပိုင်းနေဒါကိုအကောင့်ထဲဖော်ဖို့လဲတိုက်တွန်းပါလေမြန်မာပြည်သူတွေကိုပြစ်ပယ်မထားဖို့လဲအာဆီယံကအာသွန်ခွန်ဆိုင်ကြိုးပမ်းမှာဖြစ်ပါတယ
်မလေးရှားဝန်ကြီးချုပ်အန်ဝါအိဗရာဟမ်ကလည်းမြန်မာနိုင်ငံမှာအချက်ဖတ်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာကအလွန်ဆိုးရိမ်ထိတ်လန့်ဖွယ်ရာကောင်းတဲ့အကြောင်းနဲ့ဒါဟာမဟာဗျူဟာအရာရောလူသားချင်းစာနာမှုဆိုင်ရာအရာပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအတွက်အကြီးမားဆုံးပြဿနာတစ်ခုဖြစ်နေတယ်ဆိုပြီးတောက်ကြနေတော့ကကုလသမဂ္ဂကထွေးညွှန်းညွှန်းကံမှာပြောဆိုသွားခဲ့တာဖြစ်ပါလိမ့်
We are deeply horrified by the continued push
post မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မတည်ငြိမ်မှုတွေဟာအခုထိဆက်လက်ဖြစ်ပွားနေပြီးဒီအခြေအနေတွေအပေါ်ကျွန်တော်တို့အလွန်ကိုပဲစိုးရိမ်ထိတ်လန့်မိပါတယ်ဒါဟာအာဆီယံအတွင်းမှာဖြစ်ပွားနေတာပါမြန်မာပြည်ပြည်ထနာဟာဒီနှစ်ပိုင်းတွေအတွင်းအာဆီယံရဲ့အကြီးမားဆုံးဖြစ်တဲ့မဟာဗျူဟာမြောက်လူသားချင်းစာနာမှုဆိုင်ရာပြည်ထနာဖြစ်နေပါတယ်
ဒါကတော့ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံခေါင်းဆောင်တချို့ရဲ့မြန်မာအရေးဆိုင်ရာပြောကြားချက်တွေတချို့ကိုကောင်းထုတ်ပြီးတော့တင်ဆက်ထားတာဖြစ်ပါလိမ့်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အတမတ်ကြီးဦးကျော်မွန်ထွန်းကတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာအရေးဆုံးဖြတ်ချက်ချတဲ့အခါမဖြစ်မနေလိုက်နိုင်ရမယ့်အချက်တွေထည့်သွင်းလာနိုင်မှုအပြင်ဆိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်သူတွေပေါ်မှာအရေးယူနိုင်တဲ့အထိပို့ပြီးတော့အားကောင်းတဲ့ဆုံးဖြတ်ချက်တွေချမှတ်လာနိုင်ရေးကြိုးပမ်းနေတဲ့အကြောင်း VOA တည်တံတွေ့ဆုံမြန်မြန်ကမှာပြောဆိုသွားခဲ့ပါတယ်ရှင
်။ဒါကတော့နယူးယောက်မြို့မှာကျင်းပတဲ့အထွေထွေညီလာခံကိုကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့မက်ဤသန်စင်ရဲ့သတင်းပေးပို့ကြပါရှင်။ဆက်ပြီးတော့ကချင်ပြည်နယ်အတွင်းမှာပြင်းထန်နေတဲ့စစ်ရေးအခြေအနေသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်စိုင်းတောင်ရွာမှာရှိတဲ့စစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့စာရဖကျုံရုံကိုကချင်လူမျိုးရေးတပ် KIA ကဒီကနေ့မနက်အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒါအပြင်မိုးမောင်းမြို့နယ်အောင်ကြတက်စကန်ဘက်မှာလည်းတိုက်ခိုက်ပစ်ခတ်တာတွေရှိတယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါရယ်။ဒါ့အပြင်ဒီမြစ်ကြီးနားအခြေစိုက်လေးတဲ့စခန်းကိုလည်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကမနေ့တုန်းကရှော့တိုက်ဒုံးနဲ့ပစ်ခတ်တာကြောင့်လေယာဉ်နှစ်စီးပျက်စီးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါရယ်။ KIA ဘက်ကတော့တရားဝင်သတင်းမရသေးဘူးဆိုပြီးပြောပါရယ်။ကချင်ပြည်နယ်ဘက်ကစီရေးအခြေအနေကိုစံကြောပြောပြပေးပါရှင်။
စီတမမှုတွေမြင့်တက်နေတဲ့ကချင်ပြည်နယ်အတွင်းမှာဒီကနေ့မနက်၄နာရီအချိန်လောက်ကဖားကန့်မြို့နယ်စိုင်းတောင်ကျေးရွာအခြေစိုက်စစ်ပတ်ရေးရလုံခြုံရေးတပ်ဖွဲ့စားဖရုံကို KIA နဲ့ PDF ပူးပေါင်းအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါစားဖရုံတိုက်တဲ့တပြိုင်နက်တည်းမှာရဲစခန်းကိုပါတိုက်ခိုက်ခဲ့ကြောင်းနဲ့တိုက်ပွဲဖြစ်ပွားချိန်တနားရက်ကြာမြင့်ကြောင်းဒေသတွင်းသတင်းမီဒီယာတွေကဖော်ပြကြပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဘူမူရင်းတော်ဘူးက VOA ကိုအခုလိုပြောပါတယ်
ဆိုရပါယုံတယုံကိုဝန်စီတယ်ဝန်တိုက်တယ်ဆိုတော့ကြားပါတယ်ဒါမဲ့အချိန်နဲ့တင်းစစ်ကတော့ကျော်လို့တော့စုံစမ်းနေစေပဲဖြစ်ပါတယ
်စိုင်းတောင်စားဖယုံနဲ့ရက်စကန်တိုက်ခိုက်တဲ့တရင်ကြားသိရပေမဲ့အထီးကိုက်အချိန်တွေကိုတော့အသေးစိတ်မသိရသေးကြောင်းဒေသခံတွေကလည်းပြောဆိုကြပါတယ်ဒီကနေ့မနေ့ပိုင်းမှာပဲမိုးမောင်းမြို့နယ်အောင်ကြာတက်စကန်ဘက်မှာလည်းစစ်ကောင်စီနဲ့ KIA အကြားလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တာတွေရှိတဲ့အကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်အောင်ကြာတက်စကန်ဘက်မှာတော့ KIA ဘက်ကလက်နက်ကြီးတွေပစ်တာနော်ဒုံးနဲ့ပြစ်တယ်အဲသူတို့ဘက်ကလည်းလက်နက်ကြီးနဲ့ပြန်ပြစ်တယ်ပြန်လာပေါ့လက်နက်ကြီးနဲ့ပြန်လာ linear g ဆိုတာ120တို့ဒီ1လို့ပေါ့အဲဒီတူလို့အဲနဲ့လမ်းပြချရရှိပါတယ်ဒီမနေ့ပဲဒီမနေ့အောင်ချာဘက်မှာကတော့ပမောဘက်ကနေပြက်လာတဲ့စစ်ကိုဒီအခုအဲနလ3လရှိပြီသူတို့ကလေဒီအောင်ချာခန်းဘက်မှာဝင်လို့မရတာသူတော့အဲဘက်မှာတိုက်ပွဲတော့ဟမ်းမှာဖြစ်တာပေါ့
ဒီလ22ရက်နေ့ကလည်းစွန်ဘရာဘုံမြို့နယ်ဒရုခစခန်းဘက်ကိုစစ်ကူတက်လာတဲ့စစ်ကား၄စီးကို KIA ဘက်ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့မနက်9နာရီခွဲလောက်မှာတော့မြစ်ကြီးနားမြို့မှာရှိတဲ့ latest scan ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ NB PDF အဖွဲ့ကတရခွန်မမရှော့တိုက်တုံးနှလုံး60မမနှလုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီတိုက်ခိုက်မှုမှာ F7 လေယာဉ်၄စီးနဲ့စစ်သွေးရင်မျောစင်ထိခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ဘုံမူကြီးနော်ဘူးကအခုလိုပြောပါတယ်
။ဒီရှော့တိုက်ဘုံနဲ့လာကြည့်တယ်ဆိုတာတော့ဖန်ကလောက်ပါတယ်အဲ့ဒီဖြစ်စင်မှာပေါ့အဲ့ဒီချိန်မှာဟိုမချင်းနာပြည်သူတဦးကတော့ကျောင်းစီမှာဖုန်းလမ်းဆက်တယ်ခုတ်ချိန်မှာတဲ့ဟိုဒေတခန်းမှာအတန်အရန်ကျဲတဲ့၃ခါလောက်ပေါက်ကွဲတန်ကြားရတယ်လို့ပြောတယ်အဲ့ဘယ်လိုဖြစ်တယ်ဆိုတာတော့ကျွန်တော်လည်းသွားကြည့်လို့တော့အဆင်မပြေဘူးလို့သူကအဲ့လိုကြောင်းချလာတာရှိတယ်ဒီမကြာခင်တဲ့အချိန်မှာဟိုစူချင်းမီဒီယာမှာတော်တော်များများသတင်းတွေတက်တယ်ဆိုတော့အဲဒီဘုံလာချေတာကတော့အဲဟုတ်တော့ပါတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကတည်ဝင်သတင်းတွေကတော့ခုတည်းကကျွန်တော်စီမသတင်းပို့လာတာတော့မရှိဘူ
းဒီသတင်းနဲ့ပတ်သက်ပြီးမြစ်ကြီးနားဒေသခံတူဦးကိုမေးမြန်းကြည့်ရမှာတော့
ကျွန်တော်ရက်ွက်မဟုတ်တဲ့အတွက်ကြောင့်ကျွန်တော်ဘာမှမကြားလိုက်ဘူးဟိုလေတက်ကြတော့မကောင်းအပိုင်ဖြစ်သွားပြီမကောင်းကြီးအပိုင်ဖြစ်သွားတာ
စံဘရာဘုံမြို့နယ်ဒရုခစခန်းကိုတော့ KIA ကဒီလ20ရက်နေ့တုန်းကတိုက်ခိုက်သိမ်းယူခဲ့ပါတယ်22ရက်နေ့မှာတော့ဒရုခစခန်းဘက်ကိုစစ်ကူတက်လာတဲ့စစ်ကား၄စီးကိုလည်း KIA ဘက်ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်ကချင်ပြည်နယ်ဝိုင်းမော်မြို့မှာရှိတဲ့ KIA ဌာနချုပ်လိုင်စာအနီးမှာဇူလိုင်လ20ရက်စတင်ပြီးစစ်ရေးတင်းမာမှုတွေဖြစ်လာခဲ့တာကကချင်ပြည်နယ်နေရအတော်များများမှာတိုက်ပွဲတွေဆက်တိုက်ဖြစ်လာနေတာဖြစ်ပါတယ်ခင်ဗျာ
ကချင်ဘက်ကအခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်နိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်းအခြေအနေကိုလည်းတင်ပြပေးကြပါရစေ။နှိရှေထောင်နဲ့ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားလူငယ်တဦးအင်းစိန်ထောင်ထဲမှာဆေးဝါးကုသကွင်းမရဘဲတည်ဆုံသွားတယ်လို့နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်နေသူတွေကပြောပါရစေ။အကျဉ်းထောင်အတွင်းကျန်းမာရေးစောင့်ရှောက်မှုဆိုးဝါးနေတဲ့တစ်ချိန်ထဲမှာပဲပြည်ပကနေလိုအပ်တဲ့ဆေးဝါးနဲ့ကုသကွင်းတွေပိတ်ပင်ခံထားရတာကြောင့်နိုင်ငံရေးအကျဉ်းသားတွေရဲ့ကျန်းမာရေးစိုးရိမ်နေရတာပါ။မမျှတစင်အောင်ပြောပြပေးပါမယ်။
မနေ့ကအင်းစိန်ထောင်အတွင်းသေဆုံးသွားတဲ့လူငယ်ကတော့အသက်22နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုမင်းဟင်းခမ်းဖြစ်ပါတယ်။အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူ့ကိုစစ်ကောင်စီကအကြမ်းဖက်ဥပဒေပုံမှတက်မရော်အကြီးညိုပြည့်စုံမှုပုံမှ905ကစတဲ့ပုံမှတွေနဲ့ထောင်နဲ့နှစ်20ကျော်ချမှတ်ထားတာပါ။သူကလိုအပ်တဲ့ဆေးဝါးကုသကွင်းအချိန်မီမရတဲ့အတွက်အသက်ဆုံးရှုံးခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတူက VOA ကိုပြောပါတယ်
။နောက်ဒီမနေ့ကဆုံးသွားတယ်ဆိုတော့ကိုမင်းဟင်းခံပါဒီနှလုံးအကြောင်းဆုံးသွားတယ်ပေါ့နော်အဲ့တော့သူမဆုံးရင်ပါလေသူကဒီနှလုံးရောဂါဖြစ်နေတယ်ဆိုတာကိုထောင်ဆရာဝန်ကလည်းသိတယ်ဒါပေမဲ့ထောင်ကတော့သူ့ကိုစေကူတာကွင်မပေးဘူးပေါ့နှလုံးရောဂါကစေကူတာကွင်မရတဲ့အခါမှာဒီဘလို့မှဟိုထောင်ထဲမှာအသက်ရှင်နိုင်ဖို့ဆိုတာမဖြစ်နိုင်ဘူးပေါ့เนาะအဲ့တော့အပြင်ဆေးရုံကိုထုတ်ပြီးတော့ဆေးကုသကွင်းပြောတယ်ဒါလည်းမရဘူးအဲ့တော့ဆေးဝါးတွေတွင်းဖို့ဆိုတာလည်းအပြင်ကိုလူသားစုနဲ့အဆက်အသွယ်လုပ်လို့မရတဲ့အခါမှာဒီဆေးဝါးကိစ္စတွေကလည်းအထင်မပြေနိုင်ဘူးပေါ့เนาะအသက်ကိုမဆုံးရှုံးသေးပဲနဲ့ဆုံးရှုံးသွားတာပေါ့เนาะအသက်20ကျော်အရွယ်ကနှလုံးပါနဲ့အဲကိုလုံတဲ့အရွယ်မဟုတ်ဘူးဒါကြောင့်ဒါကဒီအချင်းတော်တွေမှာဒီဟိုကျန်းမာရေးဆောင်ရွက်မှုအင်မတန်ဆိုးဝါးနေတယ်ဆိုတော့ဒါကိုမင်းကန်ကတွေ့သိပြလိုက်တာပါ
တေဆုံးသူကိုမင်းဟင်းခန့်ရဲ့အလောင်းလာရောက်ထုတ်ယူဖို့အကျဉ်းထောင်ကမိသားစုကိုအကြောင်းကြားခဲ့ပြီးအာချင်းတကြိုဖို့လည်းညွှန်ကြားခဲ့တယ်လို့အင်းစိန်ထောင်နဲ့နီးစပ်သူတူက VOA ကိုပြောပါရယ်တေဆုံးတဲ့အကြောင်းရင်းကိုလည်းအစာရင်ကြောင်းဖြစ်တယ်လို့ထောင်စည်းစာမှာပါတယ်လို့သူကပြောပါရယ်ကိုမင်းဟင်းခန့်ဟာမတေဆုံးခင်လပိုင်းလိုမှာကျန်းမာရေးကြောင့်ထောင်စည်းုံတက်ခဲ့ရတယ်လို့လည်းနီးစပ်သူတွေကပြောပါရယ်ကိုမင်းဟင်းခန့်တည်ဆုံးရတဲ့အခြေအနေနဲ့ပတ်သက်ပြီးအကျဉ်းဦးစီးဌာနကို VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်ပေမဲ့ပြန်လည်ဖြေကြားတာမရှိပါဘူး။နိုင်ငံအကျဉ်းသားတွေဟာထောင်တွင်းမှာလိုအပ်တဲ့ဆေးဝါးနဲ့ကုသခွင့်မရတဲ့အပြင်ကနေဆေးထောင်ဝင်စာပေးခွင့်မရအောင်လဲပိတ်ပင်ခံထားရတာကြောင့်အခုလိုအသက်ဆုံးရှုံးရတဲ့အကျဉ်းသားတွေရှိတယ်လို့အကျဉ်းသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေဖြစ်တယ်လို့လူငယ်ရေးရာအဖွဲ့တစ်ခုဖြစ်တဲ့ Democratic လူငယ်ကောင်စီဥက္ကဋ္ဌရုံးကတာဝန်ရှိသူတူကပြောပါရယ်ဒီလိုအခြေအနေတွေကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလစ်လျူမရှုဘဲ ကူညီပေးကြဖို့လဲသူကတောင်းဆိုတိုက်တွန်းมาတယ်
ဒီလိုမျိုးကိစ္စတွေဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေကလည်းဆက်ရှိနေတယ်ပေါ့နော်ဒါကြောင့်မို့လို့အချင်းသားတွေနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုရအောင်လို့ဒီကမ္ဘာ့ချစ်ချင်းဒီအဖွဲ့လိုမျိုး ICRC လိုမျိုးအဖွဲ့စည်းရိုင်းရဲ့တဆင့်ဒီအချင်းအောင်တွေကိုစစ်ပေးပါအရင်လိုပြန်ပြီးတော့ဒီအချင်းသားတွေနဲ့ပတ်သက်တဲ့ဖိနှိပ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေရှိမရှိကို ICRC ကနေပြီးတော့ကြက်မှတ်ပြီးတော့ဆောင်ရွက်ပေးပါလို့တိုက်တွန်းချင်ပါတယ်ခင်ဗျာ
။နေပြီးတော့အချင်းအောင်မှာဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်းမြင်ကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတော့တိတ်မကြခင်ကအကျဉ်းတောင်ထဲမှာတဖုံးရောင်မိသွားနာဝေဒနာကြောင့်အစာမစားနိုင်ဖြစ်နေတဲ့အချိန်မှာပြင်ပသွားဆရာဝန်နဲ့ပြဖို့လိုအပ်တာကြောင့်ခွင့်တောင်းတာကိုစစ်ကောင်စီအကျဉ်းဦးစီးဌာနကပေးချခဲ့တဲ့အတွက်စေကုသခွင့်မရတဲ့အခြေအနေရှိခဲ့ပါတယ်။ဒါဟာနိုင်ငံရေးအကျဉ်းသားတွေစက်မှန်ရေးဆောင်ရှောက်မှုရပိုင်ခွင့်အခွင့်အရေးချိုးဖောက်ခံရတာဖြစ်ပြီးဒေါအောင်ဆန်းစုကြည်ပါဝင်အကျဉ်းတောင်အသီးသီးကနိုင်ငံရေးအကျဉ်းသားတွေရဲ့စက်မှန်ရေးကိုအထူးစိုးရိမ်ညောင်းတဲ့နိုင်ငံရေးအကျဉ်းသားတွေအများဆုံးပြန်လှုပ်ပေးဖို့ကုလသမဂ္ဂကစစ်ကောင်စီကိုတောင်းဆိုထားပါတယ်ရှင်
။ဒါကတော့နိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်းကျန်းမာရေးအခြေအနေမျက်မြတ်တစင်အောင်ပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ဖြတ်ကျော်မှုအခြေအနေကိုတင်ပြပေးကြပါမယ်။ယာယီနယ်စပ်ဖြတ်တန်းခွင့်နဲ့တရုတ်နိုင်ငံရွှေလီမြို့ကိုသွားဖို့မြန်မာနိုင်ငံအနေနဲ့အရက်ရက်ကရောက်လာသူအများအပြားဟာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှတောင်းတင်နေကြပါတယ်။တရုတ်မြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့မကြသေးခင်ကမှခွင့်ပြုပေးလိုက်တဲ့သတင်းတစ်ပတ်ကြာနှစ်နိုင်ငံယာယီနယ်စပ်ဖြတ်တန်းခွင့်ရဖို့ရက်အတော်ကြာစောင့်ရင်းနဲ့တောင်းတင်နေကြတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုဝင်းခန့်မောင်ပြောပြပေးပါမယ်
။ရွှေလီမြို့မှာတပတ်ကြာနေထိုင်ခွင့်ရမယ့်ယာယီနယ်စပ်ဖြတ်တန်းခွင့် TBB ကတ်ကိုတရုတ်မြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့စက်တင်ဘာ4ရက်နေ့ကစပြီးထုတ်ပေးနေတာကြောင့်ဒေသဆောင်ကလာရောက်သူတွေအများပြားမူဆယ်မြို့ပေါ်မှာတရက်ပိုင်းတောင်းတင်နေကြပါတယ်။ရောက်လာတဲ့လူဦးရေပမာဏကများလုံးပြီးဌာနဆိုင်ရာထဲမှာလည်းလက်ပေးလက်ရည်မှုတွေရှိနေလို့တချို့ဒုက္ခရောက်နေကြတဲ့အကြောင်းမူဆယ်နယ်စပ်ကုံသွယ်ရေးဂိတ်မှာတာဝန်ထမ်းဆောင်နေသူတို့က VOA ကိုပြောပါတယ်
ကတ်ထုတ်ပြီးတယ်ကတ်ထုတ်ပြီးတယ်ဆိုတော့ဒီနယ်နယ်တိုင်းဒီဒီရနေပေါ့ငူတဲ့ကရငူတဲ့မျိုးကိုရောက်လာတယ်ဘာကဒီကတ်ကလိုလင်းတကူမရဘူးဗျဒီကတ်ရောက်လို့ရေးကိုတုံတင်လို့ရအောင်တော့ဒီကတ်ရဲ့ငါးရက်တော့စောင့်ယူသွားတယ်တုံတင်ရောက်ဒီပေါ်မှာကတ်အသင်းကိုတော့ပြန်စောင့်ရတယ်ဒါလည်းမှတော့ကြာမြင့်ရင်တော့ပြည့်ရက်တော့ကြာတော့မှာပေါ့ဗျဒီမလုံးမလဲရင်လည်းလာပြီးတော့ဒိဋ္ဌိတွေတောက်တာလည်းရှိတယ်အခုပရိသတ်အသင်းတွေကပုံမူပြီးတော့နေရီယာနေရီယာအော်ဆောင်းပန်းတောင်းလို့တော့ဒီပရိသတ်အသင်းတွေတောင်းဝင်ပြီးနေရတဲ့အသင်းတွေဖြစ်လာကြတ
ယ်မြန်မာနဲ့ထိစပ်နေတဲ့တရုတ်ယူနန်ပြည်နယ်ကရွှေလီနဲ့ကျယ်ခေါင်မြို့တွေကိုသွားလာနိုင်ဖို့အတွက်တပတ်တက်တန်းရှိတဲ့အစိမ်းရောင် TBB ကတ်နဲ့ပတ်စပို့စာအုပ်နဲ့စင်တူတဲ့နီယောင်စာအုပ်ဆိုပြီးနှစ်မျိုးရှိပါတယ်အနီယောင်စာအုပ်ကိုတော့မြန်မာလူဝင်မှုကြီးကြပ်ရေးကတစ်နှစ်တက်တန်းပေးထားပါတယ်ဒီစာအုပ်အနီကိုလက်ရှိမှာမူဆယ်နဲ့နမ်ခန်စတဲ့ရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တချို့ကဒေသခံတွေပဲလှုပ်ခွင့်ရပါတယ်။ဒီစာအုပ်အနီရဖို့အတွက်တနယ်တကြီးကလူတွေကတော့မူဆယ်ဒေသခံတွေစီမှာအိမ်တော်စုစည်းဖြစ်ပြီးကြိုးပမ်းကြရပါတယ်။ဒါကြောင့်တပတ်တက်တန်းရှိတဲ့ TBB ကတ်ကိုဒီလ4ရက်နေ့ကစတင်ခွင့်ပြုပေးလိုက်တာပါ။ကျွန
်တော်တို့ပြည်ပြည်ကျန်တော့ဒီလိုတော့ဖွင့်ပေးတော့လူကြီးတွေတော့ကန့်တတ်ပါရောတကယ်ရဲ့အတိုင်းတော်လို့တော့ဘယ်နဲ့ဝင်နေတော့ဝင်နေတဲ့လူကြီးတွေတော့ကန့်တတ်ပြီးအောင်ပါအဲ့လိုအပိုင်းကြမ်းလေးနဲ့တော့ပို့ပြီးလုံနေတဲ့ကူတော့ရှိတာပေါ့မိပြလိုက်များပြီးတော့အိမ်ကားတွေအတော့မတန်ပြေးပြေးလိုက်ငါအိမ်ရှင်တွေဒီဒီကျအဲ့လိုဒီဒီကြီးပို့လိုက်မှကျွန်တော်တို့အမြင်ပြောရတော့ပို့တော့တော့ရပါကောင်းတယ
်တပတ်တက်တန်းပေးထားတဲ့ TBB စေးအောင်ကတ်ကိုမြန်မာလူဝင်မှုကြီးကြပ်ရေးဌာနမှ900ချက်နဲ့ထုတ်ပေးနေတယ်လို့ကြေညာထားပေမဲ့တကယ်တမ်းကျတော့အမြန်လိုချင်ရင်တော့တက်ဆိုင်ရာတာဝန်ရှိသူတွေကိုအစစ်အစစ်လက်ပေးနေရကြောင်းမူဆယ်မျိုးကကုံတဲ့သူက VOA ကိုပြောပါတယ
်။စောင့်ညီရရင်တော့အစီအစီပြတစ်နှစ်တစ်နှစ်ဝင်ဆောင်ရရတဲ့ CD ကကရွှေကြီးကျေတော့မှပြီးတော့လူကမားခန့်နေကမားအဲစောင့်ညီနဲ့ကိုသူကလူကမားချောက်လာပြီးတင်လို့ရတယ်တစ်နှစ်ပြီဆိုတော့လေအဲစောင့်ညီလို့ရင်ကုံကြပ်ကြီးကသူစက်မချစ်က900နဲ့တစ်ထောင်နဲ့အခုကတော့အဲ့ဒီဒီနေရာတော့မောင်မောင်ပေါင်းသေးဖြစ်သွားစာအုပ်ကြီးဆိုရင်ဒိန်း340ပြေးရတယ်ဆက်ကြေတော့ဒိန်း900ပြေးရတယ
်တရုတ်နိုင်ငံယူနန်ပြည်နယ်နယ်စပ်မှာမြန်မာအများပြားအလုံးလုံးကိုင်နေကြတယ်ဆိုပေမဲ့တရုတ်ဆိုရမူဝါဒအရတော့တရားမဝင်ဖြစ်တာအလုံးလုံးခွင့်ရပါတယ်ဒါကြောင့်ယာယီနေထိုင်ခွင့်ကတ်တွေကိုသုံးပြီးနားလည်မှုနဲ့ပြည်နယ်ဆိုရကမျက်ကွယ်ပြုခွင့်ပြုပေးထားတာပါရက်လုံနေထိုင်တဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးတာတွေလည်းရှိပါတယ်ဒီတော့တွင်တရုတ်မြန်မာနိုင်ငံကြားမှာ MOU စာချုပ်နဲ့တရားဝင်လုံသားစတင်ဆီလို့ဖို့ဆွေးနွေးနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီတော့တွင်တရုတ်မြန်မာနိုင်ငံကြားမှာ MOU စာချုပ်နဲ့တရားဝင်လုံသားဆီလို့ဖို့ဆွေးနွေးနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ မြန်မာလူထုမကြီးရဌာနအမြင်နဲ့အတွင်းဝင်ကတော့ဒီကိစ္စကိုအတီးမပြုသလိုညင်းဆိုတာလည်းမရှိပဲတရားဝင်အလို့သမားတွေဆေးလွတ်နိုင်ဖို့အတွက်နီလန်ချို့ကိုစဉ်းစားနေတဲ့အကြောင်း VOA ကိုဖြေကြားခဲ့ပါတယ
်။တရုတ်မြန်မာနယ်စပ်ဖြတ်ကျော်အခြေအနေကိုဝင်းခံမောင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးရှုစားနှาศင်ရဖို့ရှိပါတယ်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပ
ါမင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်စက်တင်ဘာလ25ရက်တနင်္လာညချမ်းရေဒီယိုအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်မြန်မာစစ်ကောင်စီအနေနဲ့သူ့အကျိုးစီးပွားအတွက်ကုလသမဂ္ဂကိုအတုံးမချနိုင်အောင်နဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုနိုင်ငံတကာကနေကြားသိအောင်သူ့အနေနဲ့လှုံ့ဆော်ပေးနေပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။မဲဤတန်စင်ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကိုတီးတန့်တွေ့ဆုံမေးမြန်းထားတာရှုစားနာဆင်ပါရှင်။
ဝင်ခါဦးကျော်မိုးထွန်းရှင်အခုလို VOA အတွက်အသီးသန့်တွေ့ဆုံမေးမြန်းခဲ့တဲ့အချိန်ပေးရတဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တကူတကကျွန်တော်တို့မြန်မာအဖွဲ့ရုံးလာပြီးတော့အင်တာဗျူးလာလုပ်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်အခုဒီနှစ်88ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာပေါ့နော်မြန်မာအရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လက်တွေ့လှုပ်ဆောင်မှုဖြစ်လာနိုင်မဲ့ဆွေးနွေးချက်တွေပါဝင်နိုင်ပါလားရှင
်မြန်မာနဲ့ပတ်သက်ရင်တော့ဒီကုလသမဂ္ဂအထွေထွေညီလာခံမှာတတိယကော်မတီမှာကျွန်တော်တို့မြန်မာနဲ့ပတ်သက်ပြီးတော့ resolution နှစ်စဉ်ရှိခဲ့တာရှိတယ်ပေါ့နော်ဆိုတော့ဒီ resolution အဲကတော့ဒီနှစ်လဲဆက်ရှိမဲ့ဥစ္စာမျိုးရှိတယ်အဲဒီ resolution ရဲ့အဓိက force ခေါင်းစဉ်ကိုပြန်ကြည့်လိုက်တယ်ဆိုရင်ပေါ့နော်သူကတော့ဒီ human rights situations of Rohingya and other minorities ဆိုတဲ့ခေါင်းစဉ်နဲ့တွားထားတဲ့ဟို resolution ဖြစ်ပါတယ်ဒါကြောင့်ခေါင်းစဉ်အရ focus ကတော့ Rohingya ကိစ္စဖြစ်တယ်ဒါပေမဲ့လည်းပေါ့နော်အခုနောက်ပိုင်းဒီ2021နောက်ပိုင်းနေမှာတော့ဒီအာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့နည်းနည်းလေးတွေ reflect လုပ်လာတာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့ reflect လုပ်ပုံတော့မဟုတ်သေးဘူးဒါတွေကတော့ကျွန်တော်တို့ပါအောင်ပေါ့နော်အခုမြေပြင်မှာဖြစ်နေတဲ့ဥစ္စာတွေနဲ့ဟက်ဆက်အောင်တော့ဒါတွေကိုဆက်လက်ဆောင်ရွက်သွားဖို့ရှိပါမယ်လို့ဒါတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ပါနောက်တစ်ခုကတော့ကျွန်တော်တို့ပထမကော်မတီပေါ့ပထမကော်မတီစာလက်နက်ဖြတ်သိမ်းရေးကော်မတီပေါ့အဲဒီလက်နက်ဖြတ်သိမ်းရေးကော်မတီမှာတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဥဆောင်ပြီးတော့ပေါ့နော် resolution တခု nuclear disarmament နဲ့ပတ်သက်တဲ့ resolution ကိုကျွန်တော်နှစ်စဉ်တင်လေးရှိပါတယ်ဆိုတော့ဒီနှစ်လဲကျွန်တော်တို့အရင်နှစ်ကအတိုင်းဆက်လက်တင်သွားဖို့တော့ရှိပါမယ်ဆိုတာလေးတော့ဟောကျွန်တော်ကြုံတော့အသိပေးလိုပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျ
ဒီတိုင်းတော့ American မကဘဲနဲ့ဒီမြန်မာနိုင်ငံအင်းဒီချင်းဖြစ်တဲ့အိန္ဒိယတို့ထိုင်းတို့ပေါ့နော်အဲ့ရကိုယ်စားလှယ်တွေနဲ့ရောချင့်ကပ်ပြီးတော့သူတို့အနေနဲ့ဒီမြန်မာအရေးမှာဘယ်လိုဝိုင်းဝန်းလှုံ့ဆော်နိုင်မလဲဆိုပြီးတော့ချင့်ကပ်တာမျိုးရှိပါလားရှင်အကယ်၍အဲ့လိုမျိုးသူတို့ဘက်ကတော့ဘယ်လိုတုံ့ပြန်မှုတွေကိုရခဲ့ပါလဲရှင
်ဟောကျွန်တော်တို့ဒီဘက်မျက်နှာစာမှာပေါ့နော်ဒီနယူးယောက်မျက်နှာစာမှာတော့ခုနလိုမျိုးကိစ္စတွေနဲ့ပတ်သက်ပြီးတော့ပေါ့နော်မြန်မာနိုင်ငံအပေါ်ပေါ့เนาะအထူးသဖြင့်ဒီစစ်တပ်ကအကြမ်းဖက်နေတဲ့ဥစ္စာတွေရပ်ဆိုင်းဖို့အတွက်ဒီကုလသမဂ္ဂအရေးယူဆောင်ရနိုင်အောင်လုပ်တဲ့ဥစ္စာတွေမှာခုနပြောတဲ့ကျွန်တော်တို့အိနီးချင်းနိုင်ငံနေတယ်ပေါ့เนาะဒါကတော့ဒီအခြေအနေရကျွန်တော်တို့ formally တော့ထိတွေ့ခြင်းမရှိပါဘူးဒါတော့ဒါပေမဲ့လည်းဒီကုလသမဂ္ဂမှာဖြစ်တဲ့အတွက်ကြောင့်ရအဖွဲ့ဝင်နိုင်ငံတွေဖြစ်နေတဲ့အတွက်ကြောင့်တူဦးနဲ့တူကတော့ဘာပြောပြောကျွန်တော်တို့ဒီလိုမျိုးအစည်းအဝေးတွေတက်ရောက်တဲ့အတော့အခါရင်တော့လကောက်တခါလေးကိုမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါရင်တော့လကောက်အဲ့ဒီအချိန်တွေမှာတော့သူ့အမြင်ကို့အမြင်တွေပြောကြားတဲ့အနေအထားမျိုးတော့ရှိပါတယ်ခုနနှစ်ယောက်ထိုင်ပြီးတော့နင်လားဟိငါလားဟိဆိုတဲ့ဥစ္စာမျိုးတော့အပြန်အလှန်ပေါ့နော်ဟိုဆွေးနွေးညှင်းခုန်ခြင်းတော့ဟုတ်မရှိပါဘူးဆိုတဲ့ဥစ္စာလေးတော့ဒါတော့ကျွန်တော်အသိပေးလိုပါတယ်ခင်ဗျာ
ခုဒီနှစ်ကုလသမဂ္ဂထွေထွေညီလာခံရောနောက်ဘေးဘန်အစည်းအဝေးတွေရောအားလုံးကနေပြီးတော့ဒီမြန်မာပြည်သူတွေကကုလသမဂ္ဂကိုအားကိုးနေတဲ့အချိန်မှာဒီနောက်တစ်ဆင့်ပေါ့နော်နှိစက်တဲ့အနာဂတ်မှာလက်တွေ့ကျအကောင့်ထဲပုံမှုတွေကိုမျှော်လင့်နိုင်မလဲရှင
်အခုပြန်ကြည့်လိုက်ပေါ့နော်ကျွန်တော်နှစ်နှစ်ခွဲလာပြီကျွန်တော်တောင်းဆိုတဲ့ဥစ္စာတွေဘာတွေရသေးလဲဆိုတဲ့ဥစ္စာတော့တကယ်မေးခွန်းထုတ်เสียအကြီးတော့ရှိနေပါတယ်ပေါ့နော်တချို့နိုင်ငံတွေကတော့ပြောနိုင်တယ် အာသူတို့လူသားချင်းစာနာမှုအကူအညီပေးတွေကိုပေးနေပါတယ်ပေါ့နော်ကုလသမဂ္ဂတော့လည်းအကောင်တဆင့်တော်လည်းအကောင်ကျွန်တော်ဒေတာတွေအဖွဲ့အစည်းကတဆင့်တော်လည်းအကောင်ပေးနေတယ်လို့ပြောစရာတော့ရှိနိုင်တယ်ဒါပေမဲ့ကျွန်တော်မေးခွန်းကဒီပေးတဲ့ဥစ္စာကဘယ်လိုပုံစံနဲ့ပေးတာလဲတကယ်ရောလူအပ်တဲ့လူတွေစီကိုတကယ်ရောရောက်နေရလားဆိုတော့မေးခွန်းပေါ့နော်ဒါကြောင့်သူတို့မေးလိုက်ရင်တချို့ဥစ္စာတွေကတော့စစ ปฏิปักษ์ ผิดปอ ในเดต้าတွေမှာမာတကယ်လိုအပ်နေတယ်လူတွေအဲ့မှာအများဆုံးပဲပေါ့เนาะအဲ့ဒီလူတွေစီမရောက်ဖူးဆိုတဲ့ဥစ္စာမျိုးကျွန်တော်တို့သိရတဲ့အတွက်ကြောင့်စိတ်မကောင်းဘူးဒါကြောင့်ဒါတွေကိုတော့ကျွန်တော်တို့ဆက်လက်ပြီးတော့သိအောင်တော့ပြောနေတယ်ပေါ့เนาะခုနဒီစစ်တပ်ကအကြမ်းဖက်ပြီးတော့တပ်ဖြတ်နေတဲ့ဥစ္စာတွေရပ်ဖို့ဆိုတဲ့ဥစ္စာလဲအခုအထိမရှိသေးဘူးပေါ့เนาะထိထိရောက်ရောက်ရပ်နိုင်အောင ကျွန်တော်တို့အားမလို့အားမရတော့ဖြစ်နေတယ်။ဒါကြောင့်သူတို့လုပ်တဲ့ဥစ္စာပေါ်ကိုကျွန်တော်တို့အားမလို့အားမရဖြစ်လို့ကျွန်တော်တို့မတောင်းမဲနေရမလားဆိုတော့အဲ့ဒါလည်းမဟုတ်တော့မဟုတ်ပေါ့နော်ကျွန်တော်တောင်းတောင်းရမယ်ကျွန်တော်လိုချင်တာတော့ရတဲ့အထိမရမကတော့တောင်းနေရမယ်အနေထားမျိုးရှိတယ်။ဒါပေမဲ့တစ်ခါလေကြတော့လေကို expectation အရင်ကြီးများတဲ့အချိန်တွေမှာဆိုရင်တော့လည်းပေါ့နော်တစ်ခါလေကြရင်ကိုစိတ်ခံစားမှုကပိုပြီးတော့ပြင်းထန်လာတဲ့ဥစ္စာရှိပါတယ်။ဒါကြောင့်ကျွန်တော်တို့က expectation တော့ထားတာဒါပေမဲ့ဒီလိုမျိုးဖြစ်ပျက်နေတဲ့ဒီလိုမျိုးအခင်းအကျင်းတွေမှာပေါ့နော်ကျွန်တော်တို့လိုချင်တဲ့အတိုင်းမရတဲ့ဥစ္စာတွေကတော့ရှိတတ်တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုတောင်းဆိုရမယ့်ဥစ္စာကိုတောင်းဆိုတဲ့တစ်ချိန်မှာလေကိုရတဲ့လောက်ကိုရတဲ့လောက်ပေါ့နော်ကိုပြည်သူကိုနိုင်ငံအတွက်ရတဲ့လောက်တော့ကိုရယူဖို့တော့လိုပါမယ်ဆိုတဲ့ဥစ္စာလေးလေပြောလိုပါတယ်ပေါ့နော်ဒါ လူလားချက်တွေကိုလည်းတေချာချာ respect လုပ်ပြီးတော့ဗောနော်အကောင့်ထဲပေါ်ပြီးဆိုတဲ့ဥစ္စာအခုတော့ကျွန်တော်တို့အမြဲတမ်းတောင်းဆိုနေတဲ့ဥစ္စာရှိပါတယ်ဒါကြောင့်ဆက်ဆက်ပြီးတော့လဲဗောနော်ဒီမှာဆိုရင်လဲကျွန်တော်ဒီနိုင်ငံဗောနော်မြန်မာနိုင်ငံမြန်မာပြည်သူကိုစားပြုပြီးတော့ဒီမှာတာဝန်တွေဆောင်ရွက်တဲ့အခါမှာလဲဗောနော်အဓိကကတော့ ဒီကျွန်တော်ကုလသမဂ္ဂမျက်နှာစာကိုအသုံးပြုပြီးတော့ဒီစစ်တပ်အနေနဲ့ပေါ့နော်သူတို့လုပ်နေကြ misinformation disinformation တွေမလုပ်နိုင်အောင်ကျွန်တော်တို့တတ်နိုင်သမျှဒီကနေကာကွယ်ပေးတယ်သူတို့ နောက်တစ်ဖက်ကလည်းတစ်ချိန်ထဲမှာဒုတိယရေမှန်းချက်ဖြစ်တဲ့ပြည်သူတွေရဲ့အတန်ထုံးလွှင့်မှုတော့ဘောနော်ဆိုတော့တတ်နိုင်သမျှတော့ပြည်သူတွေရဲ့အတန်ကိုရရင်ရတယ်လို့နင်းနေတော့နိုင်ငံတကာသိအောင်တော့ကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ်လို့ဟိုတောင်းဆိုတဲ့ဥစ္စာတွေမှာတော့ဟိုက
ဟုတ်ကဲ့အခုလိုဗီဒီယိုကိုအချိန်ပေးပြီးတော့ဖြေကြားပေးရတဲ့အတွက်ကျေးဇူးတင်ပါတယ်တာမကြီးရှင်ဟုတ်ကဲ့ကျေးဇူးကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးတကူးတကကျွန်တော်တို့အဖွဲ့ရုံးလာရောက်ပြီးတော့အင်တာဗျူးလာလုပ်တဲ့အတွက်နောက်ပြီးတော့ပြည်သူတွေကို VOA ကနေတဆင့်ပြောကြားခွင့်ပေးတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကိုVOAမြန်မာပိုင်းကမဲ့ဤတန်စင်ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတည်တံ့တွေ့ဆုံမှုမြန်ထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ် ကိုဗစ်-19ကပ်ဘေးရောဂါဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့ပြီးတဲ့နောက်ပိုင်းမှာခီးသွားလုပ်ငန်းတွေနဲ့အတူတခြားသောစီးပွားရေးလုပ်ငန်းတွေပြန်ပြီးတော့မှအားကောင်းလာတဲ့ထိုင်းနိုင်ငံမှာမြန်မာစီးပွားရေးလုပ်ငန်းတွေတိုးများလာနေပါတယ်ဒီထဲမှာလက်ဝှေ့ယန္တနာဆိုင်နေတဲ့ကြောင်မြတ်ယန္တနာလုပ်ငန်းတွေလည်းပါဝင်ပါတယ်ထိုင်းနိုင်ငံရဲ့ကြောင်မြတ်ယန္တနာလုပ်ငန်းကဏ္ဍမှာမြန်မာန
သိမ့်ကြီးထိုက်ကဆက်သွဲမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန်းနာမှာတင်ဆက်ထားပါဗျာ။
ဆိုတာလဲဒါနိုင်ငံတကာဈေးကွက်ကိုလက်ခံထားတဲ့ကြောင်မြတ်နဲ့ပတ်သက်ပြီးတော့အေရှားမှာကြီးမားတဲ့အထက်မှာပါဝင်တဲ့ဈေးကွက်တစ်ခုပေါ့နော်ဆိုတော့ထိုင်းနိုင်ငံမှာတကယ်လို့လုပ်ငန်းလုပ်မယ်ဆိုတဲ့ယန္တနာကုန်တယ်တွေရှိခဲ့မယ်ဆိုလို့ရှိရင်နိုင်ငံတကာကနေပြီးတော့မှအတိမတ်ပြုထားတဲ့ကြောင်မြတ်ယန္တနာတင်နန်းတွေကိုတက်ရောက်တက်มาရဲ့ရှင်ဒီကြောင်မြတ်ယန္တနာတင်နန်းတွေကနေပြီးတော့နိုင်ငံတကာစံနှုန်းနိုင်ငံတကာအရေးသွေးတွေအကြောင်းနိုင်ငံတကာစီကွက်မှာရှိတဲ့အသုံးနှုန်းတွေအကြောင်းကိုတင်ကြားပေးသွားတဲ့အချိန်မှာကိုကနားလည်ပြီးတော့လက်ခံပြီးတော့ကျင့်သုံးမယ်ဆိုလို့ရှိရင်နိုင်ငံတကာစီကွက်ကိုဝင်ရောက်တဲ့အချိန်မှာပို့ပြီးတော့မှအလွယ်ကူပြင်းပြန်စွာနဲ့ဝင်ရောက်နိုင်ပါလိမ့်မယ်ရှင်
။ထိုင်းနိုင်ငံမှာကြောင်မြတ်ရည်သွေးစစ်ဆေးတဲ့ဓာတ်ခွဲခန်းလုပ်ငန်းကိုဦးဆောင်နေတဲ့မတ်ဆူမွန်တိုဟာထိုင်းနိုင်ငံရဲ့ကြောင်မြတ်ရည်တနာလုပ်ငန်းကဏ္ဍနဲ့အရင်ကတည်းကပူးပေါင်းအလုပ်လုပ်ကင်ခဲ့တာကြောင့်လုပ်ငန်းစတင်ရတာလွယ်ကူချုံးမွေ့မှုရှိခဲ့တာပါလို့ပြောပြပါတယ်။
သူများဒီဘက်တခြားနိုင်ငံမှာပေါ့နော်နိုင်ငံခြားသားတယောက်အနေနဲ့နိုင်ငံတကာဈေးကွက်ကိုဝင်တဲ့အခါမှာဟိုခက်ခဲလားဆိုတော့ခက်ခဲမှုတွေတော့ရှိပါတယ်ဒါပေမဲ့ဆုံးမအနေနဲ့ကတော့ထိုင်းဘက်ကလုပ်ငန်းရှင်တွေကဖိတ်ခေါ်တာဖြစ်တဲ့အတွက်ကြောင့်မလို့သူများနဲ့ရှင်မယ်ဆိုလို့ရှိရင်တော့ထောက်ပံ့လေးတွေရှိတဲ့အတွက်ကြောင့်မလို့လမ်းကြောင်းတစ်ခုပေါ့မြင်မြန်ဆန်ဆန်ရောက်လာတာဖြစ်ပါတယ်ရှင်လုပ်ငန်းတည်ထောင်တဲ့အချိန်မှာတော့ကိုရွေးချယ်တဲ့ market နဲ့ကိုရွေးချယ်တဲ့လုပ်ငန်းပေါ်မှာမူတည်ပြီးတော့မှအခက်ခဲတွေကမတူညီချဘူးလို့ထင်ပါတယ်ရှင်။စုမုံတို့လုပ်ငန်းကတော့ကြောင်မြင့်နဲ့ပတ်သက်တဲ့ဓာတ်ခွဲစစ်ဆေးတဲ့လုပ်ငန်းဖြစ်ပါတယ်ရှင်။ဒါကြောင့်မို့လို့ကျမတို့ရဲ့လုပ်ငန်းကကြတော့ limit ဖြစ်တယ်ပေါ့နော်။လူတိုင်းအများကြီးဖွင့်လို့ရတဲ့လုပ်ငန်းမျိုးမဟုတ်တဲ့အတွက်ကြောင့်မို့လို့ကြောင်မြင့်ဈေးကွက်ထိုင်းနိုင်ငံရဲ့ကြောင်မြင့်ဈေးကွက်အနေနဲ့လည်းလိုအပ်နေသေးတဲ့ level တစ်ခုမှရှိတာဖြစ်တဲ့အတွက်ကြောင့်မလို့ဖိတ်ခေါ်ခြင်းခံပြီးတော့မှဖွင့်လှစ်တာဖြစ်လိုက်ဖြစ်ပါတယ်ရှင်။တခြားလုပ်ငန်း sector တွေမှာတော့အမျိုးမျိုးသောအခက်အခဲတွေရှိကောင်းရှိနိုင်ပါတယ်ရှင်။ကျွန်တော်တို့ဒီဘက်လုပ်ငန်းမှာတော့လိုအပ်နေတဲ့ sector တစ်ခုမှကိုယ်ကဝင်ရောက်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အခက်အခဲတွေရှိခဲ့ပေမဲ့ဖွင့်လှစ်နိုင်ခဲ့တယ်ပေါ့နော
်။ကဖေးယောဂကာလအလွန်မှာထိုင်းနိုင်ငံတွင်ကမ္ဘာလှည့်ခီးသွွားလုပ်ငန်းပြန်လည်အကောင့်လာပြီးတခြားသောစီးပွားရေးလုပ်ငန်းတွေပါပြန်ပြီးတော့အကောင့်လာပါတယ်မြန်မာနိုင်ငံသားတန်းချီအလုပ်လုပ်ကိုင်းနေထိုင်နေကြတဲ့ထိုင်းနိုင်ငံမှာမြန်မာလုပ်ငန်းရှင်တွေအတွက်ဈေးကွက်ကလည်းရှိနေတာပါ
ကျမတို့အနေနဲ့ထိုင်းမှာရှိတဲ့ international market ကိုလည်း target ထားသလိုမျိုးမြန်မာဘက်မှာရှိတဲ့မြန်မာကုန်သည်တွေကိုလည်း target ထားပါတယ်ရှင်ကျမတို့ရဲ့ရုံးမှာရတဲ့ service တွေကတော့တခြားယုံနေနဲ့ရှင်လို့ရှင်တခြားယုံနေမှာအင်္ဂလိပ်လိုရမယ်ထိုင်းလိုရမယ်ရှင်ကျမတို့ရဲ့ယုံမှာတော့အင်္ဂလိပ်လိုရမယ်ထိုင်းလိုရမယ်မြန်မာလိုရမယ်ရှင်ဆိုတော့မြန်မာပြည်ကလုပ်ငန်းရှင်တွေနဲ့နိုင်ငံတကာမှာရှိတဲ့လုပ်ငန်းရှင်တွေနဲ့ချိတ်ဆက်ချင်တာမျိုးရောင်းဝယ်ချင်တာမျိုးတယောက်နဲ့တယောက်နဲ့လုံခြုံမှုတွေတိစောက်ကြတဲ့အချိန်မှာကျမတို့ကဂျားကန်အနေနဲ့ကြောင်မြတ်တွေကိုစစ်ဆေးပေးတာဖြစ်ပါတယ်ရှင်ဒါကြောင့်မို့လို့တခြားယုံနေနဲ့ဆာလို့ရှင်ကျမတို့ဒီ language ပိုင်းဆိုင်ရာမှာပံ့ပိုးမှုတွေပေးနိုင်ပါတယ်ခုပမာလုပ်ငန်းရှင်တွေအတွက်လည်းအထောက်ပံ့တစ်ခုဖြစ်မယ်လို့ယုံကြည်ပါတယ်ရှင
်နိုင်ငံခြားသားတဝက်အနေနဲ့ပြန်ဆိုင်မှုပြင်းထန်တဲ့ထိုင်းနိုင်ငံဈေးကွက်ကိုဝင်ရောက်ထိုးဖောက်တာမှာတော့နိုင်ငံတကာစံနှုန်းအတိုင်းအရေးအသွေးမီလုတ်ကင်နိုင်ရင်ရေရှည်ရက်တည်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲမြန်မာလူငယ်လုပ်ငန်းရှင်မတ်စုမွန်တူကပြောပါတယ်
ထိုင်းနိုင်ငံမှာအခုလက်ရှိအနေနဲ့ကတော့မြန်မာပြည်မှာရှိတဲ့မြန်မာပြည်ကထွက်တဲ့ကြောက်တွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံကိုတဆင့်အိန္ဒိယကနေတဆင့်ဝင်ရောက်လာတဲ့စိတ်တွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံကိုကိုလံဘီယာကနေတဆင့်ဝင်ရောက်လာတဲ့မြတွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံရဲ့ဈေးကွက်မှာဒီလိုမျိုးကြောင်မြတ်ပညာရှင်ကြောင်မြတ်အတတ်ပညာပိုင်းဆိုင်ရာအနေနဲ့ဝင်ရောက်မယ်ဆိုလို့ရှိရင်တော့ကျောင်းမြတ်အခန်းကဏ္ဍမှာကကျောင်းမြတ်ယရနာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအစိုးရကနေချမှတ်ထားတဲ့ဥပဒေတွေရှိပါတယ်ရှင်။ထိုင်းနိုင်ငံအစိုးရကချမှတ်ထားတဲ့ဥပဒေနည်းလမ်းတွေကိုလိုက်နာပြီးတော့မှဖွင့်လှစ်မယ်ဆိုလို့ရှိရင်တော့သူတို့ရဲ့စံနှုန်းတွေနဲ့ညီတာဖြစ်တဲ့အတွက်ကြောင့်မလို့အတိမပြုခံရမယ်။ထို့အတူပဲနိုင်ငံတကာမှာရှိတဲ့ကုန်တယ်တွေကလည်းဒီလုပ်ငန်းတစ်ခုရဲ့ system နဲ့စံနှုန်းတစ်ခုကိုကြည့်ကြတာဖြစ်တဲ့အတွက်ကို့အနေနဲ့ပေါ့ကို့လုပ်ငန်းအနေနဲ့ကောင်းမွန်တဲ့ system တွေကောင်းမွန်တဲ့စံနှုန်းတွေရှိမယ်ဆိုလို့ရှိရင်တော့ဝင်ရောက်ပြီးတော့ရည်တည်နိုင်မယ်လို့ယုံကြည်ပါတယ်ရှင
်။ယင်းဒီမြုပ်နှံမှုအနေငယ်နဲ့ထိုင်းနိုင်ငံမှာလုပ်ငန်းစတင်ထူထောင်တဲ့နေရာမှာတော့ထိုင်းနိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းဆောင်ရွက်နိုင်ရေးသူမအတွက်တော့ထိုင်းနိုင်ငံသားတွေရဲ့အကူအညီကလည်းအဓိကချခဲ့တယ်လို့မဆွမွန်တိုးကပြောပါတယ်။
ထိုင်းနိုင်ငံမှာဒီလိုလုပ်ငန်းဖွင့်มาပဲဖြစ်ဖြစ်ကုမ္ပဏီဖွင့်มาပဲဖြစ်ဖြစ်လုပ်ငန်းထူထောင်มาပဲဖြစ်ဖြစ် investment ကြီးတယ်ဆိုရင်တော့တမျိုးပေါ့နော် investment အနေငယ် investment အနေငယ်နဲ့ကိုယ့်ရဲ့ပညာရဲ့အနေငယ်ကိုထည့်သွင်းပြီးလုပ်မယ်ဆိုလို့ရှိရင်တော့ ထိုင်းလူမျိုးတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်ဖို့လို့ပြောပါတယ်ရှင
်။နိုင်ငံတကာဈေးကွက်မှာဝင်ရောက်ထိုးဖောက်တဲ့အခါမှာအရေးသွေးစံနှုန်းတွေကအရေးကြီးလာတယ်လို့လည်းသူမကပြောပါတယ်။ဒါအပြင်ပြည်ရင်းပြည်ပဈေးကွက်မှာလည်းကြောင်းမြင့်ရတနာအယောင်အဝယ်မှာအရေးသွေးအသင့်မှတ်ပြုလက်မှတ်တွေကိုပို့ပြီးတော့အားထလာကြတာကြောင့်လည်းကြောင်းမြင့်အရေးသွေးစစ်ဆီးတဲ့ဓာတ်ခွဲခန်းလုပ်ငန်းတွေဟာစီးပွားရေးအခွင့်အလမ်းကောက်တရဖြစ်လာမယ်လို့လည်းမတ်ဆူမွန်တိုကယူဆနေပါတယ်ရှင်။
မြန်မာပြည်ဘက်ကကုန်တွေကလည်းစတင်ပြီးတော့အသုံးပြုလာပါပြီရှင်။ထိုင်းနိုင်ငံမှာရှိတဲ့ကုန်တွေကတော့နဂိုရီးယားရင်နိုင်ငံတကာစံနှုန်းနဲ့အညီဈေးရောင်းဈေးဝယ်လုပ်ကြတဲ့အချိန်မှာတယောက်နဲ့တယောက်နဲ့လုံခြုံမှုတစ်ခုနဲ့လုပ်ကြတာဖြစ်တဲ့အတွက်လူတိုင်းနှီးပါးကထိုင်းနိုင်ငံမှာကြောက်မြက်ကိုစစ်ဆေးချက်ထုတ်ပြီးတော့မှရောင်းကြပါရဲ့ရှင်။အခုမြန်မာပြည်မှာလည်းလက်ရှိအနေအထားအရတော့အလုံးကစစ်ချက်ထုတ်ရတယ်ဆိုတော့သဘောတရားကိုလက်ခံလာပြီးတော့ကျင့်သုံးနေကြပြီဖြစ်ပါရဲ့ရှင်။
မတ်တန်ခီထိုင်းစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုကဟိုတယ်လုပ်ငန်းတွေစားသောက်ဆိုင်လုပ်ငန်းတွေမှာဧည့်သည်နဲ့ဓာတ်ရိုက်ထိတွေ့ဝန်ဆောင်မှုပေးရတဲ့ဝန်ထမ်းတွေရှားပါနေခြင်းဖြစ်ပါတယ်။ဒါကြောင့်ဒီလုပ်ငန်းတွေမှာအလုပ်လုပ်ကိုင်လူသူတွေအနေနဲ့အလုပ်ရှိတဲ့နေရာကိုကိုယ်တိုင်သွားပြီးတော့အလုပ်လျှောက်သင့်တယ်လို့ဟိုတယ်အဂျိုမန်နေဂျာတူကအကြံပြုပါတယ်။မဆုမြတ်မွန်ကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်။
အမေရိကန်ပြည်ထောင်စုမှာအလုပ်သမားလိုအပ်ချက်လက်ရှိအများဆုံးဖြစ်နေတဲ့အထက်မှာဟိုတယ်နဲ့တဲခိုကန်လုပ်ငန်းအစားအသောက်လုပ်ငန်းတွေပါဝင်ပါတယ်။အမေရိကကဟိုတယ်80ရာခိုင်နှုန်းကျော်မှာအလုပ်သမားမလုံလောက်တဲ့ပြဿနာကြုံနေတယ်လို့အမေရိကန်ဟိုတယ်နဲ့တဲခိုကန်များလုပ်ငန်းအသင်းရဲ့ဒီဂျွန်လာတို့ကစစ်တမ်းမှာတွေ့ရှိပါတယ်။အဓိကကဒီလုပ်ငန်းလိုအပ်ချက်နဲ့ကိုက်ညီတဲ့ကျွမ်းကျင်လုပ်သားတွေရှားပါနေတာပါ။ဘလောက်တောင်ရှားပါနေလဲဆိုတာသိရဖို့အတွက်အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ဘေးအေရီးယားကဒီနာမည်ကြီးဟိုတယ်တစ်ခုမှာအဲဂျိုမန်နေဂျာလုပ်နေတဲ့မန်နီလာမေဆင်ကိုမေးကြည့်မှဖြစ်ပါတယ်
။လောလောဆယ်မှာတော့ဟိုတယ်ဆိုတော့ front line အရေးကြီးရယ် front line မှာလောလောဆယ်လူရှားတာအရန်ခက်တယ်။ housekeeping ကတော့ကိစ္စမရှိဘူး။ housekeeping ကတော့ agency တွေကနေဆက်သွားတာရှိရယ်။ဆိုတဲ့အခါကျတော့လောလောဆယ် bar restaurant ဖြစ်ရဲ့အခါကျတော့ front officethe operation ပေါ့နော် operation concierge အကောလို့ပေါ့ different line operation line ကြီးရတော့ဘလောဆယ်မှာလူရှာအများကိုခတ်တယ
်ဆိုတော့ခတ်နေတယ်ဆိုတဲ့အခါကျတော့ဟိုဝန်ထမ်းလိုနေတဲ့နေရာတွေအတွက်ကအလုပ်လာလျှောက်တဲ့သူမရှိတာလားလိုတဲ့အလုပ်တွေအတွက်ကိုဒီကြွန်ကြန်ကြည်ကြဲပေါ့နော်ဟိုတင့်တော်တဲ့လူမျိုးရှာလို့မရတာပါလား
တဝက်စီပဲအလုပ်လာလျှောက်တဲ့လူကရှိတယ်ဒါပေမဲ့လို့သူ့ရဲ့ qualification ကတစ်ခါလေကြောက်အောင်ခါကြောက်အရန်ကိုကိုလိုအပ်နေတဲ့ minimum ပေါ့နော်ဒီဟိုအခေါ်လေလိုအပ်ချက်ကမပြည့်တာရရှိရဲအဲ့တော့ကိုက interview လုပ်လို့မရပြန်ဘူးလာလျှောက်တဲ့အခါကျတော့လေဟိုဘယ်လိုပြောမလဲ experience ပါညာကြီးကမရှိကြဘူးမရှိကြတဲ့အခါကျတော့နှစ်မျိုးလုံးပဲနှစ်ခုလုံးပဲကိုကအခုဘာလုပ်နေရလဲဆိုတော့အတွေ့အကြုံမရှိရင်တော့မှဒီ personality ကောင်းမယ် customer service skill ပေါ့နော်သူတို့ရဲ့ professional appearance တွေကောင်းမယ်နောက်ပြီးတော့ဒီဆိုလို့ရှိရင်ကိုရတခါလေဟို hiring လုပ်လိုက်ရတယ်ဟာရီလုံးလိုက်ရတယ်။ရှားသွားတာတော့နှစ်မျိုးလုံးပဲ။အဲ့နှစ်မျိုးလုံးပါပဲ။ဘလို့မအောင်တော်တော်လေးကိုရှားရတာခက်နေရဲ့အခုချိန်မှာ။အဲ့ဒါဒါဒီဟိုဒီနေရာတိုင်းလိုလိုနှီးပါပဲ။
ဆိုတော့ဒီ American ကုန်သွယ်ရေးများအသင်းရဲ့သူတို့အချက်လက်တွေအရဆိုရင်ဒီ hotel လုပ်ငန်းနောက်ဒီစားသောက်ဆိုင်လုပ်ငန်းပေါ့လေဆောဆောပြောခဲ့တဲ့လိုမျိုးဒီ leisure and hospitality ကဏ္ဍပေါ့လေဆိုတော့အဲ့မှာအလုတ်သမားမလောက်ရတဲ့ပြဿနာအများဆုံးရှိတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီအလုတ်ခတ်နဲ့နှုံးရလေအဲ့ဒီကဏ္ဍမှာများတာကိုတွေ့ရတယ်ဆိုတော့ဒီကျွမ်းကျင်တဲ့ဟိုဘယ်လိုခေါ်လဲလိုအပ်တဲ့ပေါ့နော်ကျွမ်းကျင်မှုမပြည့်ပေမဲ့လေအလုတ်မှာလူလိုနေတဲ့အခါကျတော့ဒီကြားတဲ့လူကိုပဲခန့်လိုက်ရတာမျိုးဖြစ်နေတာမျိုးလားရှင
့်ဟုတ်ကဲ့ကြားတဲ့လာလျှောက်တဲ့လူတွေတည်းကပေါ့နော်ကိုဖြစ်နိုင်ပြီးတော့ train လုပ်နိုင်မဲ့လူမျိုးအဲ့ဒီဟာမျိုးကိုပဲကိုရီးယားရတာကိုဆွဲပြီးတော့ train လုပ်ပြီးတော့you အခုလောက်တာဟို operation ကို run နေရတယ်အဲ့တော့ hotel တိုင်းလိုလိုပဲအဲ့ဒီအခြေအနေပေါ့နော်စားတောက်ဆိုင်တွေရော hotel ရောအကုန်လုံး front line အကုန်လုံ
းဆိုတော့အဲ့ဒါမျိုးကဒီကိုအဓိကပေါ့နော်ဒီ covid ကရောဂါဖြစ်ပြီးရဲ့နောက်ပိုင်းမှာအဲ့လိုကျွမ်းကျင်တဲ့အတွေ့အကြုံရှိတဲ့ဝန်ထမ်းတွေတော်တော်လေးရှားခက်တယ်ခက်ခဲလာတယ်ရှားလာတယ်ဆိုပြီးတော့လုပ်ငန်းတော်တော်များများပြောတာပြောနေပါတယ်ဆိုတော့ဒီအတွေ့ဟိုမန်နီလာရဲ့အတွေ့အကြုံရပေါ့နော် hotel လုပ်ငန်းမှာရောဒီ covid ကာလနောက်ပိုင်းမှာအခုလိုမျိုးဝန်ထမ်းရှားရတာပို့ပြီးတော့ခက်ခဲသွားတာလားရှင့်
ဟုတ်တယ်အရင်ကခက်ခဲသွားတယ်အရင်ကနဲ့ဘလို့မအောင်မဆိုင်တော့လုံးရဲနည်းနည်း၃နှစ်လောက်လဲတော်တော်လေးကိုခက်ခဲသွားတယ်ဒါကြောင့်မလို့အခုချိန်မှာမြန်မာပြည်ကနေပြီးတော့ရောက်လာကြတယ်ဟိုတယ်လုံးရဲမစိတ်ဝင်စားတယ်ဆိုလို့ရှိရင်ဒီခွေရေးကိုရအောင်ယူပါကိုနေတဲ့မြို့ပေါ့နော်ပုံမမှုတီးပြီးတော့ကိုယ့်ရဲ့ဟိုအိမ်နဲ့နီးနီးနန်းနန်းမှာရှိတယ် hotel ပဲဖြစ်ဖြစ်စားတောက်ဆိုင်ပဲဖြစ်ဖြစ် front line ကို
ဒါလိုက်သွားပြီးတော့ကိုလုတ်ချင်တဲ့နေရာကိုဒါလိုက်သွားပြီးတော့ဒါလိုက်သွားရှောက်ကြပါအဲဆိုလို့ရှိရင်အလုပ်ကန်ခွင့်ရအခုချိန်မှာအရန်ကိုလူရှားမနေတဲ့အချိန်မှာတမန်တွေကအရန်များနေတဲ့အတွက်ကြောင့်မလို့လုတ်ရနိုင်တဲ့ခွင့်ရအများကြီးရှိနေတယ်အများကြီးရှိနေတဲ့အတွက်ကြောင့်မလို့ဒီချိန်ကတော့အကောင်းဆုံးချိန်ဖြစ်တယ်စူးစမ်းစီချင်တယ်ဘာဖြစ်လို့လဲဆိုတော့လက်ထဲမှာ
qualify ဖြစ်တယ်လို့ရနေရာတိုင်းမှာမရှိဘူးဖြစ်နေတယ်အဲ့တော့တုံးလေးနေရာသွားပြီးတော့လုတ်ရှောက်ထားမယ်ဆိုရင်တနေရာမဟုတ်နှစ်နေရာလောက်ကတော့အနေဆုံး interview
ခေါ်ပါတယ်အဲ့တော့မိပါတယ်အဲ့လိုမျိုးပေါ့နော်ဟုတ်ဆိုတော့ခေါ်ပြလုပ်ငန်းမှာပေါ့နော်အထူးသဖြင့်ဒီမန္တလေးလာတော့လူမျိုးဒီအဲ့လိုလုပ်ငန်းအလုပ်မျိုးလုပ်ဖို့အတွက်ဆိုရင်ဟောဘယ်လိုအရေးအချင်းမျိုးတွေရှိဖို့လိုလဲအဲ့တော့ဒီဟိုတယ်လုပ်ငန်းထဲကိုဝင်ကျင်သူတွေအနေနဲ့ဟောဘယ်လိုမျိုးဟိုဘာတွေပြင်ဆင်ထားဖို့လိုတယ်လို့ဟောအကြံပေးချင်ပါလိမ့်ရှင့် ဒါပေါ်တော့ចောင်းទាត់တက်សៀមလို့လားបាទអាកេរីអេនត្រីលេវលលោកវិញមើលសូលុយရှင်សូសូលុយបូហ្វ្រន់ដេសអេเจนអឌីអាកប៉ាកូលបាចេនដឺប្រេហ្វាសអេเจนភីអឹមខុកវាកណៃអូឌីចောင်းទាត់တက်សៀមလို့ចောင်းទាត់တက်សៀមလို့អធិការកូបាកាអាយជីចောင်းមករបស់សូសូលុយမျိုးបោះអឺអង់គ្លីសអាបេកក្រោនកောင်းហ่าមេនេះអជាកាអលុកគូយូតហ่าមេជូសហ่าមេឆេងបានទွားហ่าមេអបើភ្លុលេះសូកូកាអាកេរីអង់គ្លីសអាណែនីយេសូរីណាមកឌីហៅកូកាឌីឆេវវិញ ော်အဲ့ဒီဟာတွေကိုကြိုးပြီးတော့ပြင်ဆင်ထားနိုင်ရမယ်အဓိကတော့ strong personality personality ကောင်းရမယ် professional appearance ရှိရမယ်ဟောကိုကမှဆိုလေဆလာပါပါတတရက်ကလေးကိုစားစင်ရင်တော့ရမယ်ကို personality ကလည်းကိုကို confidence ရှိရမယ်ကိုက customer service skill ကိုလုပ်နိုင်တယ်အင်္ဂလိပ်စာ background လေးကလည်းကောင်းတယ်အရာကိုသင်ယူဖို့အတွက်လည်း willing ဖြစ်တယ်ဒီ hospitality ကိုလည်းစိတ်ဝင်စားပြီးတော့ဒီ line မှာပေါ့နော်ထမြောက်ပြီးတော့ growth ဖြစ်ချင်တယ်ဆိုလို့ရှိရင် direct ပေါ့နော်လာတော့လျှောက်ပါတော့လျှောက်လို့အကယ်၍ကန်ကောင်းချင်တယ်ဆိုလို့ရှိရင် manager အရှိမရှိနေရဆိုလို့ရှိရင် manager နဲ့ direct တွေ့ပြီးတော့ direct ပြောပြပါစိတ်ဝင်စားပါတယ်လျှောက်ချင်ပါတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ကိုရီဘက်ကကြည့်လိုက်တဲ့အခါကျတော့အော်ဒီလူလေးကဘယ်နားမှာနေလဲဘာ background ရှိလဲစကားလေးနည်းနည်းပြောကြည့်လိုက်တယ်ပြောကြည့်လိုက်လို့သူတို့က train လုပ်လို့ရမယ်လို့ဆိုတော့ Korea အတွေ့အကြုံရှိပြီလားဆိုတော့တခါလေးကျရင် Korea ပြောနိုင်တယ်ပေါ့နော်ပြောနိုင်တဲ့ခါကျတော့တခါလေး interview ကို check လုပ်လိုက်ပြီးတော့နောက်မှသာသူတို့ကို online ရနေပြီးတော့ apply လုပ်ခိုင်းလိုက်တယ်ပေါ့နော် apply လုပ်ခိုင်းလိုက်တယ်ဆိုတော့တွားတဲ့ခါမှာဆိုလို့ရှိရင်ကိုက active ဖြစ်နေရမယ်ဟိုဘယ်လိုပြောမလဲကိုယ့်ရဲ့ personality ကိုပြရမယ်ကွာကိုကဒီဟာအရန်ကို willing ဖြစ်ကြအောင် open availability ဖြစ်ကြအောင်ပြီးတော့ဘယ်လိုစိတ်ဝင်စားကြအောင်အတွေ့အကြုံမရှိပေမဲ့လို့ပေါ့နော်ဒီ live ကိုသူစဝင်ပြီးတော့ဒီ manager အထိဖြစ်ချင်တဲ့အကြောင်းအနည်းဆုံး short to the points ကိုအကယ်၍ကိုကအခွင့်အရေးရှိရတဲ့ hotel ပဲတော့စားတော့ဆိုင်နဲ့တော့တော့supervisor ဝဲတွေ့သည်ဖြစ်စေ manager ဝဲတွေ့သည်ဖြစ်စေကိုကပြောလိုက်တယ်ဆိုလို့ရှိရင်ဒါအကြီးမားဆုံးတော့အခွင့်အရေးပဲအဲ့ဒါ manager ကိုရေဆိုလို့ရှိရင်အော်သဘောကျပါဟာဒီနားမှာလည်းနေသူ့ကိုကြည့်ရတာလေးကလည်းဟိုဟာလေးဖြစ်တယ်စကားလေးနည်းနည်းပြောချင်နောက်တနေ့ကျရင်ကိုက interview ကိုချိန်လိုက်တာပဲအဲ့လိုမျိုးပေါ့အကယ်၍ပထမအချိန်သွားတဲ့အခါမှာဒီနေ့အခုဆိုရင်တချို့လူတွေဆိုရင် give up မလုပ်ဘူးအခုကြည့်နေအကောင်လေးတယောက်လာနေတာနှစ်ခါသုံးခါရှိပြီ manager နဲ့မတွေ့လို့ manager နဲ့မတွေ့လို့ဆို front line မှာသူတို့ပြောခဲ့တယ်ကပြားလေးကိုယူသွားတယ်email ပို့တယ်ဒါပေမဲ့ Korea busy ဖြစ်နေကြတာဒါတွေမပြန်နိုင်ဘူးမပြန်တဲ့အခါသူတို့နောက်တစ်ခေါက်ထပ်လာတယ်အဲ့လိုမျိုးပေါ့နော်သူကိုလုံးချင်တဲ့အလုပ်တစ်ခုကိုကြိုးကြိုးစားစားလေးနဲ့ give up မလုပ်ဖဲနဲ့သွားလို့ရှိလို့ရှိအတိမတ်ပြုခြင်းကိုခံရမယ်အော် तू ကတကယ်အလုပ်ရှာနေတာပါလား तू ကဘယ်လိုပြောမလဲ train လုပ်ချင်တဲ့ train လုပ်နိုင်တဲ့လူတစ်ယောက်ဖြစ်ပါလားဆိုတဲ့အခါကျတော့ manager တွေဘက်ကသူ့ကိုပို့ပြီးတော့စိတ်ဝင်စားပြီးတော့စောစောလိုမျိုးပေါ့ interview ချိန်လိုက်တာပြီဘာမျိုးလဲရှိတတ်တယ်ရှိတယ်ပေါ့နော်အဲ့ဒါလောလောဆယ် Korea လုပ်နေတဲ့အလုပ်ပဲ
San Francisco မြို့ Bay Area ကနာမည်ကြီးဟိုတယ်တစ်ခုရဲ့ Agile Manager Manila Mason ဖြစ်ပါတယ်ရှင်။ဟိုတယ်လုပ်ငန်းတွေမှာဒီ Agile လို့ Agile တွေနဲ့တိုက်ရိုက်ဆက်ဆံရတဲ့ဝန်ထမ်းနေရာတွေရှားပါနေတဲ့အတွက်ဒီအလုပ်ကိုင်အတွေ့အကြုံရှိသူမျိုးထက်ကိုအလုပ်စူးစမ်းခြင်းစိတ်ရှိသူတွေကိုရွေးချယ်နေကြရတယ်လို့ပြောပါတယ်ရှင်။ကျွန်မစုမြတ်ပါမှာ
။မဆုမြတ်မို့ရဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းတော်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ Netherlands အနုပညာပြတိုက်ကနေကိုဗစ်ကာလတုန်းကဖောက်ထွင်းခိုးယူခံရတဲ့ကမ္ဘာကျော်ပကြီးဆရာကြီး Van Gogh ရဲ့ပကြီးကားတစ်ချက်ကိုဆာလာအိတ်ထဲကနေပြန်ပြီးတော့ရခဲ့တယ်ဆိုတဲ့အကြောင်းထင်ပေါ်ကျော်ကြားတဲ့အနုပညာလောကကသတင်းတွေကိုမယေးသနာကျော်တင်ဆက်ပေးထားပါတယ်။
ကိုဗစ်ကရောဂါကာလာထဲမှာပိတ်ထားခဲ့တဲ့ပြတိုက်ကနေခိုးခံခဲ့ရတဲ့ကမ္ဘာကျော်ပကြီးကားတကား၃နှစ်ကြာမှပြန်ရှာတွေ့ခဲ့ပါတယ်။
နာမည်ကျော် Dutch ပကြီးဆရာကြီး Vincent van Gogh ရဲ့ပကြီးကားကိုပြန်ပြီးရှာတွေ့ခဲ့တယ်ဆိုတာ Netherlands နိုင်ငံမှာရှိတဲ့ Groningen ပြားလိုက်ကစက်တင်ဘာ12ရက်နေ့ကပဲအတည်ပြုသွားခဲ့ပါတယ် Van Gogh ရဲ့ The Passionish Garden at Noonan in Spring နူနန်မြို့ဖခင်ကျောင်းရဲ့နှွေဦးပန်းချံပကြီးကားဟာ1884ခုနှစ်မှာဆွဲခဲ့တာဖြစ်ပြီးတော့2020မလာတဲ့မှာအမ်စတာဒမ်မြို့တော်အရှိချမ်းစင်ဂါလာရန်ပြတိုက်ကနေပြီးတော့ညဘက်ဝင်ရောက်စီးနေပြီးတော့ခိုးခံခဲ့ရတာဖြစ်ပါတယ်။အဲ့ဒီပကြီးကားကိုဟရုန်နဟန်ပြတိုက်ကနေပြီးတော့ငှားထားချိန်မှာခိုးခံခဲ့ရတာပါ။ဒီပကြီးကားပြန်ရရှိလို့ဟရုန်နဟန်ပြတိုက်ကနေအထူးဝမ်းမြောက်ပြီးတော့စိတ်သက်သာရရမိပါတယ်လို့ပြတိုက်ညွှန်ကြားရေးမှူးအန်ဒရက်စ်လူးမ်ကပြောပါတယ်။ဒီလိုအချိန်နဲ့ရအောင်ဝိုင်းဝန်းလှုပ်ဆောင်ပေးသူမှန်ဒီများကိုအထူးကျေးဇူးတင်ပါတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒီကိစ္စမှာအဓိကပါဝင်လုပ်ကင်ပေးတဲ့ Dutch Mewa အမှုပညာပစ္စည်းများဆိုင်ရာဆောင်တော့ Other Brand ကိုအထူးရည်ညွှန်းပြီးတော့ကျေးဇူးတင်ကြောင်းပြောထားပေမဲ့လည်းအသေးစိတ်တော့မဖော်ပြထားပါဘူး။ပကြီကားကိုဘယ်လိုပြန်ရလဲဆိုတာကိုလည်းဖြေကြားဖို့နင်းဆင်ပါတယ်။ဒီပကြီကားမှာထိခိုက်ထားတာတော့ရှိပါသေးတယ်။ဒါပေမဲ့အပေါ်ယံပြောရရင်တော့ကောင်းကောင်းမွန်မွန်အခြေအနေမှာရှိနေပါတယ်လို့လည်းပြောပါသေးတယ်။ဒါပေမဲ့လရည်အတွင်းမှာဒီပကြီကားကိုသိပ်ပံနေကြအသေးစိတ်ပြန်ပြောစစ်ဆေးမှဖြစ်ပါတယ်။လောလောဆယ်တော့ဒီပကြီးကားကိုအမ်စတာဒမ်မြို့တော်ကဗန်ဂိုးပြတိုင်းမှာယာယီထားထားပါတယ်။ဒီပကြီးကားတန်ဖိုးကိုလည်းမသိရပါပဲ။တစ်ခါတလေကြုံတော့ကြုံခဲ့လေလံတင်တော့ဒေါ်လာတန်ပေါင်းများစွာရတတ်တာပါ။ဒါမဲ့လည်းဒီပကြီးကားခိုးခံရကလေးကအာမခံကုမ္ပဏီကရောပြီးသွားပြီမလို့အာမခံကုမ္ပဏီကဒီပကြီးကားကိုပိုင်သွားပြီးတော့ပြတိုင်းအနေနဲ့တော့ပကြီးကားကိုအရင်ဦးဆုံးပြန်ပြီးတော့ဝယ်ခွင့်ရှိတဲ့အတိုင်းပြန်ဝယ်မယ်လို့ပြောပါတယ်။The Passionish Garden at Noonan in Spring ပကြီးကားကိုပြားရိုက်မှာမကြခင်ပြန်ပြီးပြသထားနိုင်တယ်လို့မျှော်လင့်ပေမယ့်လေဒီကြားထဲမှာလာတော်တော်မဟုတ်ရင်တော့မှသတင်းပတ်အနေငယ်တော့ကြာအောင်နိုင်မယ်လို့လည်းပြောပါရယ်ဆယ်လက်မှ22လက်မှဇက်ကူပေါ်မှာရေးဆွဲထားတဲ့စီစေးပကြီးကားဟာဖျားရှိခိုးကျောင်းမျှော်စင်နောက်ခံနဲ့တန်းကျန်တစ်ခုရဲ့တစ်ပင်တွေလည်းမှလူတယောက်ရက်နေတဲ့ပုံဖြစ်ပါတယ်ဆရာကြီးဖန်ကိုနယ်သာလန်နိုင်ငံသူ့ရဲ့မိသားစုတွေရှိရာနယ်ဘက်ကိုပြန်ပြောပြောင်းရွှေ့နေထိုင်ခြင်းရေးဆွဲခဲ့တာဖြစ်ပြီးသူ့ရဲ့နာမည်ကျော် The Potato Eaters အလူးစားသူများပကြီးကားပါဝင်သူမြင်တွေ့ခဲ့ရတဲ့ဘဝနဲ့ဝင်းကျင်ကိုခက်ခြောက်ခြောက်မိန်မိန်ရေးဆွဲထားတဲ့ပကြီးကားတွေကတကားဖြစ်ပါလေ။နောက်ပိုင်းမှာသူပြင်သစ်နိုင်ငံတောင်ပိုင်းကိုပြောင်းရွှေ့နေထိုင်ခဲ့ပြီးတော့အဲ့မှာတော့သူအယောင်ပို့ပြီးတောက်တောက်တွေတုံးပြီးတော့1890ခုနှစ်ကျမ်းမာရေးချို့ရင်းပြီးတော့မဆုံးပါခင်အချိန်ထိပို့ပြီးတော့တွက်လက်တောက်ပါတဲ့ပကြီးကားတွေကိုရေးချဲခဲ့ပါတယ
်။အမှုပညာလောကကထူးခြားတဲ့သတင်းလေးတွေကိုစုစည်းပြီးတော့တင်ဆက်ပေးခဲ့တဲ့မယေးသန္နာကျော်ရဲ့တက်တန်ရောင်သတင်းလွှာအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကြံနေသေးတဲ့အချိန်မှာတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေကိုစစ်တပ်ကရှင်းလင်းတုတ်တင်ရမှာ Facebook ရဲ့တာဝန်မကင်းခဲ့တာကြောင့်မိခင်ကုမ္ပဏီဖြစ်တဲ့ Meta ကနေ့နာချင်းအမြန်ဆုံးပေးဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်။တိမ်နဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့2018ခုနှစ်ထဲကစစ်တပ်ရဲ့နေမည်ရှင်းလင်းတဲ့စစ်စင်ရေး6နှစ်ပြည့်တဲ့အချိန်ထိနေနာမှုတွေအတွက်တာဝန်ယူမှုမရှိသေးဘူးလို့လည်းဒီကနေ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ Meta ကုမ္ပဏီကအမြန်ဆုံးရဖို့ကရှေ့ရှုခဲ့ပြီးရိုဟင်ဂျာတွေပေါ်အမုန်းပွားစေမယ့်ကိစ္စတွေကို Facebook လူမှုကွန်ရက်ကနေထပ်ဆင့်ဖြန့်နှံ့ခဲ့တဲ့လုပ်ရည်တွေအတွက်တာဝန်ရှိတယ်လို့လည်းစွပ်စွဲထားပါတယ်။ခွဲထွက်ဒေသနာဂိုယာနိုကာရာဘတ်ကိုအဇာဘိုင်ဂျန်စစ်တပ်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ထောင်နေချီတဲ့အာမေးနီးယန်လူမျိုးစုတွေဟာတနင်္လာနေ့ကနာဂိုနိုကာရာဘတ်ဒေသကိုထွက်ပြေးစွန့်ခွာခဲ့ကြပါတယ်။အဇာဘိုင်ဂျန်နဲ့တစ်စိတ်တစ်ပိုင်းအဖြစ်မနေချင်တာရဲ့နှိမ့်ဆက်ညှစ်ပတ်မှုနဲ့လူမျိုးတုံးတက်ဖြတ်တာကိုခံရမှာစိုးရိမ်တဲ့အတွက်အခုလိုထွက်ပြေးကြတာလို့ရိုက်တာသတင်းဌာနကိုလူမျိုးစုခေါင်းဆောင်ကပြောပါတယ်။အမေရိကန်ရဲ့အကြီးတန်းအုပ်ချုပ်ရေးအရာရှိတွေလည်းအာမေးနီးယားနိုင်ငံကိုဒီနေ့ပဲရောက်ရှိနေပါတယ်။အာမေးနီးယားဘက်ကစတန်နမ်ဘန်ခက်လို့ခေါ်ပြီးအဇာဘိုင်ဂျန်ဘက်ကတော့ခမ်ခက်လို့ခေါ်တဲ့ခါရာဘတ်မြို့ရဲ့မြို့တော်ကဘတ်စကားတွေပေါ်မှာသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုတင်ပြီးအာမေးနီးယားဘက်ကိုထွက်ပြေးနေကြတာပါ။ရုရှားသိမ်းပိတ်ထားတဲ့ပင်လယ်နက်နဲ့ခရိုင်းမီးယားကျွန်းဆွယ်တွေကိုလာရောက်တိုက်ခိုက်လိုက်တဲ့ယူကရိန်းရဲ့ drone တွေကိုရုရှားရဲ့လေကြောင်းရန်ကာကွယ်တပ်တွေကပစ်ချနိုင်ခဲ့တယ်လို့ရုရှားဘက်ကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ခတ်ဒေတာမှာ drone နှစ်စင်းနဲ့ Bryansk ဒေတာမှာနောက်ထပ် drone နှစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနက Telegram မှာပြောသားထားပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းကြေညာကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ Helen တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာပေးပါရဝေးကွာလို့လိုရာဆန္ဒပြကြပါသည်ရှင်
This program has come to you from the Voice of America, Washington.